Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ18ရက်ကြာသပတေးည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုမတ်တင်ကြီးထိုက်နေအတူကြီးညာပေးသားမှာပါတူရကီနိုင်ငံမြို့တော်အန်ကာရာမြို့လယ်မှာကားဘုံးဖောက်ခွဲသွားသူကိုတုံ့ပြန်အရေးယူသွားမယ်လို့တူရကီသမ္မတကပြောဆိုလိုက်တာနောက်ဒီစီးရီးယားနိုင်ငံမြောက်ပိုင်းကလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့နေစည်းမထားဆောင်များအသင် MSF ကတောင်းဆိုလိုက်တာဒီလိုထက်တန်းအောင်သတင်းတွေကိုတင်ပြပေးသားဖို့ရှိပါတယ်ရှားပေါင်းရင
်ကောင်းပါပြီရှင်ဒီကချင်ပြည်နယ်ဘက်ကဘင်းခင်းဖြက်စီရေလှုပ်ရှားမှုအကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
ဘင်းပြည်နယ်ကိုစိုက်တဲ့တောင်သူတွေလို့ပြောရမှာလုပ်ငန်းရှင်တွေပြောရမှာအဲ့ဒီဒေသခံတွေကအန်ဒီပြည်မယ်ဆိုတဲ့ဥစ္စာကိုဒီက
ကချင်ပြည်နယ်ဝိုင်းမော်မြို့ပြည်နယ်လွှတ်တော်အမတူဖြစ်တဲ့ဦးနော်လီခေါ်ဦးစကောင်းခန်းရဲပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကချင်ပြည်နယ်ကဒုက္ခသည်တွေကိုအမေရိကန်ကထောက်ပံ့ကြေး$5,000ပေးမဲ့အကြောင်းအပြင်ပုံမှန်59ဆလုံးပြင်ဆင်ရေးကိစ္စနဲ့ပတ်သက်လို့ပြင်ကြားရေးဝန်ကြီးဦးရဲထွတ်ရဲ့ပြောဆိုမှုပေါ်တုတ်ပြန်ချက်အကြောင်းနဲ့ဆန္ဒပြចောင်းသားခေါင်းဆောင်တို့ရဲ့တရားရုံးကြားနာစစ်ဆေးမှုအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မသိငီထိုက်တို့ကကြီးညာပေးပါအောင်ရှင်။
စေကာလာရံပတ်နိုင်ငံတွေဖြစ်ခဲ့တဲ့အမေရိကန်နဲ့ကျူးဘားနိုင်ငံတို့ကြားအဓိကကျတဲ့ဆက်ဆံရေးခြေလှမ်းတရက်ပြန်လည်စတင်တဲ့အနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားကျူးဘားနိုင်ငံကိုနောက်လာတွင်သွားရောက်လည်ပတ်မှာဖြစ်ပါတယ်။အိုဘားမားရဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့မှာတရားဝင်သတင်းထုတ်ပြန်လိုက်တာဖြစ်ပြီးဒါဟာသမ္မတအိုဘားမားရဲ့လက်တင်အမေရိကခီးစဉ်ရဲ့အစိတ်အပိုင်းဖြစ်တယ်လို့အစိတ်မြင့်အရာရှိတစ်ယောက်ကပြောပါတယ်။အာဂျင်တီးနားနိုင်ငံကိုမသွားခင်ကျူးဘားနိုင်ငံကိုမက်လာလေပိုင်းမှာသွားဖို့စီစဉ်ထားတယ်လို့ဆိုပါတယ်။အိုဘားမားရဲ့သမ္မတတက်တန်းကုံဆုံးမဲ့ဇန်နဝါရီ2019မတိုင်ခင်ကျူးဘားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့အတက်နိုင်ဆုံးကြိုးပမ်းတဲ့အနေနဲ့ကျူးဘားကိုသွားရောက်လိမ့်မယ်ဆိုပြီးတော့အရင်ကတည်းကခံမှန်းမှုတွေရှိနေခဲ့တာပါလွန်ခဲ့တဲ့နှစ်ကကျူးဘားနိုင်ငံမှာအမေရိကန်တန်ယုံပြန်လည်ဖွင့်လှစ်ပြီးတဲ့နောက်သမ္မတအိုဘားမားရဲ့ခီးစဉ်ပေါ်ပေါက်လာတာလည်းဖြစ်ပါတယ်ပုံမှန်ပြေးဆွဲနေတဲ့လေယာဉ်ခီးစဉ်နဲ့အမေရိကန်နဲ့ကျူးဘားပြည်သူတွေအပြန်အလှန်ခီးသွားလာနိုင်တော့မှဖြစ်တယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်ဘက်ကပြောဆိုထားခဲ့တာပါအခုလိုလေရင်ပြန်တမ်းရေးသဘောတူညီမှုဟာနိုင်ငံခြားသံတမန်ဆက်ဆံရေးပြန်လည်စတင်မှုအိုဘားမားရဲ့ဒီ2014ခုနှစ်အတွင်းကကျိုးပမ်းမှုရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်သမ္မတအိုဘားမားဟာကျူးဘားနိုင်ငံကိုဆယ်စုနှစ်တွေအတွင်းလက်ရှိသမ္မတရာထူးနဲ့တွားရောက်တဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်လာပါလိမ့်မယ်ခင်ဗျာ
ယူကန်နာနိုင်ငံမှာတော့ဒေါသထွက်နေတဲ့မဲဆန္ဒရှင်တွေကိုရဲတွေကမျက်ရည်ယိုပုံတုံပြီးဖြိုခွဲပါတယ်။ယူကန်နာသမ္မတနဲ့လွတ်တော်ရွေးကောက်ပွဲတွေဒီကနေ့ကျင်းပတာမှာကမ်ပါလာမြို့တော်တဝိုက်အခုလိုစုပူမှုတွေဖြစ်တာပါ။ VOA သတင်းတောက် Lisbeth Pollack ကမဲဆန္ဒရှင်တွေကရဲတပ်ဖွဲ့ရှိရာကိုလာနေတာကြောင့်မျက်ရည်ယိုပုံနဲ့အခုလိုပစ်ခတ်ခဲ့တာလို့ဆိုပါတယ်။မဲပေးနိုင်တဲ့အချိန်မကုန်ဆုံးခင်မှာမဲယုံကနေမဲပုံးတွေကိုရွှေ့သွားတာကြောင့်မဲခွေပေးခွင့်မရသူတွေဒေါသထွက်ခဲ့ကြပါတယ်ဒီနောက်ကဘာပါလမ်းဆောင်ကနေအဲ့ဒီမဲဆန္ဒရှင်တွေဟာလူစုခွဲသွားပြီးရဲတွေလည်းပြန်ပြီးဆုတ်ခွာသွားတယ်လို့ VOA သတင်းတောက် Lisbeth Pollack ကပြောပါတယ်အစောပိုင်းတုန်းကယူကန်နာရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတနိုင်ငံလုံးနေရာတော်တော်များများကမဲယုံတွေကိုအချိန်မီဖွင့်လှစ်နိုင်တယ်လို့ပြောပေမဲ့မြို့တော်နဲ့ဝါကီဆိုခရိုင်ကိုပို့တဲ့မဲလက်မှတ်တွေကတော့အချိန်နောက်ကျမှရောက်တယ်လို့ဆိုပါတယ်အဲ့ဒီလိုကြန့်ကြာတဲ့အတွက်တောင်းပန်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြပါတယ်အခုကျင်းပတဲ့သမရလွှတ်တော်နဲ့ဒေသအစိုးရရွေးကောက်ပွဲမှာယူကန်နာနိုင်ငံသား15သန်းမဲပေးဖို့မှတ်ပုံတင်ထားတာဖြစ်ပါတယ်ယူကန်နာနိုင်ငံရဲ့အာဏာကိုနှစ်ပေါင်း30ရယူထားတဲ့လက်ရှိသမရယိုဝီရီမူဆေဗနီဟာအတိုက်ခံတွေရဲ့ရှင်ပြိုင်မှုနဲ့ရင်ဆိုင်နေရပြီးအထူးသဖြင့်သူ့ကို3ချိန်တိုင်တိုင်ရှုံးနိမ်မှုတဲ့အတိုက်ခံခေါင်းဆောင်ကစ်ဆာဘစစ်နဲ့ရှင်ပြိုင်နေရတာဖြစ်ပါတယ်ငါးနှစ်ကြာယူကန်နာပြည်တွင်းစစ်အပြီး1986ခုနှစ်ကတည်းကလက်ရှိသမ္မတမူဆေဗနီအာဏာရယူခဲ့တာဖြစ်ပါတယ်
တူရကီနိုင်ငံမြို့တော်အန်ကာရာမြို့လယ်မှာလူပေါင်း28ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရရသွားစေတဲ့ကားဘုံးဖောက်ခွဲမှုမှာတာဝန်ရှိသူတွေကိုလက်စားချေသွားမယ်လို့တူရကီသမ္မတရီဆက်ဖ်တေးအာရိုဝန်ကဗုဒ္ဓဟူးနေ့မှာပြောပါတယ်ဒီအကြမ်းဖက်သမားဟာ PKK ခတ်တပုံနေနဲ့ဆက်ဆက်မှုရှိတဲ့စီးရီးယားနိုင်ငံသားဖြစ်ပြီးအဲ့ဒီသူဟာ YPG စီးရီးယားခတ်တပုံအဖွဲ့ဝင်ဖြစ်တယ်လို့တူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူးကရုပ်မြင်သံကြားကနေဒီကနေ့ပြောသွားပါတယ်အဲ့ဒီအဖွဲ့နှစ်ဖွဲ့လုံးကိုအကြမ်းဖက်ဖွဲ့စည်းတဲ့အဖြစ်တူရကီကသတ်မှတ်ထားတာပါအမေရိကန်ပါဝင်နိုင်ငံတကာအနေနဲ့ YPG ကသဘုံအဖွဲ့တွေကိုနှိမ့်နှင်းရမှာအကူအညီပေးဖို့လည်းတူရကီကမြစ်တာရက်ခံထားပါတယ်IS အစွန်ရောက်တွေကိုနှိမ့်နှင်းတိုက်ခိုက်နေသူတွေထဲမှာ YGP အဖွဲ့လည်းပါဝင်ပြီးဒီအဖွဲ့ကိုအမေရိကန်ကကြောတော့နောက်ခံပေးထားတာပါဒါပေမဲ့လည်းဒီတိုက်ခိုက်မှုနဲ့လုံးဝဆက်ဆက်မှုမရှိဘူးလို့ Syria ကသဘုံအဖွဲ့ခေါင်းဆောင်ဆယ်လီမွတ်စလင်ကဒီတူရကီရဲ့ဆက်ဆက်ချက်ကိုညှင်းဆို့ထားပါတယ်အန်ကာရာမြို့လယ်မှာရှိတဲ့တူရကီနိုင်ငံရဲ့လွှတ်တော်နဲ့စစ်ဌာနချုပ်တွေအနီးကလမ်းစုံတစ်ခုမှာစစ်တပ်ရင်တန်းရက်နေတဲ့အချိန်ကားဘုံးပောက်ကွဲမှုဖြစ်သွားခဲ့တာပါဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်မျိုးဖြစ်တယ်ဆိုတာမျိုးပြောဆိုထားတာမျိုးမရှိသေးပါဘူးတူရကီနိုင်ငံမှာ IS နဲ့ CAD ခွဲထွက်ရေးသမားတွေကအခုလိုမျိုးမကြာခဏတိုက်ခိုက်လေလဲရှိပါတယ်အဲ့ဒီကားဘုံးတိုက်ခိုက်မှုနဲ့ပတ်သက်လို့လူ၉ဦးကိုဖမ်းဆီးထားတယ်လို့ဝန်ကြီးချုပ်ဒါဗူဒေါဂလူကပြောပါတယ်ခင်ဗျာ
ဂါနာနိုင်ငံရဲ့မြို့တော်အက်ကာရာရဲ့မြောက်ဖက်အဝေးပြေးလမ်းမကြီးပေါ်မှာဗုဒ္ဓုံးနေညာပိုင်းမှာခီးတယ်တင်ကားတစ်စီးနဲ့ကုန်တင်ကားတစ်စီးတိုက်မိတာကြောင့်အနည်းဆုံးလူ53ဦးသေဆုံးရတယ်လို့ဂါနာအာဏာပိုင်တို့ကပြောပါတယ်။ဘရွန်အာဖော်ဒေတာကကန်တန်ပေါ်မှာဖြစ်ခဲ့တဲ့ကားတိုက်မှုကနေလူတွေကိုအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေဆက်ပြီးကယ်ဆယ်နေကြတယ်လို့ဂါနာသမ္မတဂျွန်မဟာမကလည်းဝန်ထဲကြေကွဲရပါကြောင်း Twitter စာမျက်နှာမှာဒီကနေ့ကြာတာပြည်နှစ်မနေ့မှာရေးသားဖော်ပြထားပါတယ်။အခုကားနစီးတိုက်ခဲ့တဲ့ဖြစ်ရပ်ကနှစ်ပေါင်းများစွာအတွင်းအဆိုးဆုံးမတော်တဆမှုတစ်ခုလည်းဖြစ်ပါတယ်။ခီးတဲ့42ဦးလိုက်ပါလာတဲ့ခီးတဲ့တင်ကားနဲ့စန့်ချင်ဘက်ကနေလာနေတဲ့ကားဒဇင်တို့ခေါင်းချင်းဆိုင်တိုက်မိတာကြောင့်ကားတွေဆင့်ပြီးတိုက်မိကုန်တာဖြစ်တယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်။ကားမတော်တဆမှုကြောင့်လူ23ဦးတို့လည်းထိခိုက်ဒဏ်ရာရထားပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဗိညာဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ဒီနောက်လမှာအတူပူရဲဖို့ကျင်းပဖို့ရှိတဲ့အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ဒီစစ်ရေးလက်ချက်မှုဟာအကြီးအမားဆုံးဖြစ်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးအရာရှိတွေကပြောပါရယ်ဒါဟာမြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ပောက်ခွဲမှုနဲ့ပယ်ရင်တက်ဒုံးကျည်စမ်းသပ်ပစ်လွတ်ပြီးတဲ့နောက်နှစ်နိုင်ငံကြားဆက်ဆံရေးအချိန်မြင့်တင်းမာလာတဲ့လက္ခဏာလေးဖြစ်ပါရယ်အမေရိကန်တပ်ဖွဲ့ဝင်တောင်ခွဲလောက်ဟာ Key Resolve နဲ့ Fuel Eagle နဲ့စင်ပူရဲစစ်ရေးလက်ချက်မှုတွေမှာပါဝင်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီး Hamming Crew ကဒီကနေ့မှပြောလိုက်တာပါဒီရေအတွက်ဟာလွန်ခဲ့တဲ့နှစ်ခါတည်းနှစ်ဆတိုးလာတာလည်းဖြစ်ပါတယ်ဒီလိုစီရေးလက်ချက်ရမှာနျူကလ িয়ার ဆွဲရင်သုံးလေးတင်မော John C. Stennis လည်းပါဝင်မယ်လို့တောင်ကိုရီးယားယုံဟပ်သတင်းဌာနကကြေညာပါတယ်ဒီစီရေးလက်ချက်မှုကသူတို့နိုင်ငံကိုကျူးကျော်ဖို့ပြင်ဆင်နေတာလို့မြောက်ကိုရီးယားဘက်ကဆွဆွဲပြောဆိုပါတယ်မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ဟာတောင်ကိုရီးယားကိုတိုက်ခိုက်ဖို့ပြင်ဆင်ဖို့အမိန့်ပေးထားကြောင်းလည်းတောင်ကိုရီးယားအစိုးရကိုဒီထောက်လှမ်းရေးဘက်ကသတိပေးပြောဆိုထားပြီးဖြစ်ပါတယ်ခင်ဗျာ
ပေါ်ဟမ်မင်းကြီးဖရန်စစ်ရဲ့မက္ဆီကိုနိုင်ငံ၅ရက်ကြာခီးစဉ်မနေ့ကပြီးဆုံးသွားပြီဖြစ်ပြီးရောမမြို့ကိုပြန်လည်ထွက်ခွာလာမှလူအတော်များများလိုက်နံပို့ဆောင်နှုတ်ဆက်ခဲ့ကြပါတယ်။မက္ဆီကိုနိုင်ငံကနောက်ဆုံးလူထုစုဝေးပွဲအတွင်းပိုမိုကောင်းမွန်တဲ့ဘဝကိုရှာဖွေဖို့မက္ဆီကိုနိုင်ငံကနေအမေရိကန်ဘက်ကိုနေဆက်ဖြတ်ကျော်ဖို့ကြိုးစားရင်းတည်ဆုံခဲ့သူရွှေပြောင်းဝင်ရောက်သူတွေအတွက်ပေါ်ဟမ်မင်းကြီးဖရန်စစ်ဆုတောင်းခဲ့ပါတယ်။အမေရိကန်နေဆက်နယ်ခတ်ရဲ့ Celtic Jarrett's ကလူထုစုဝေးပွဲအတွင်းလူတွေတိတ်နေချစ်ပြီးဝေးရောက်ရှိခဲ့ကြတာပါအမေရိကန်ပြည်ထောင်စုမှာပဲဖြစ်ဖြစ်ဥရောပမှာပဲဖြစ်ဖြစ်ရွှေပြောင်းဝင်ရောက်နေကြသူတွေဟာအနိုင်ကျင့်မှုတွေလူကုန်ကူးခံရမှုတွေဖမ်းဆီးခံရမှုတွေနဲ့ကျုံအဖြစ်ရောင်းစားခံရမှုတွေကိုမကြာခဏဆိုသလိုရင်ဆိုင်ကြုံတွေ့နေရတဲ့အကြောင်းလဲပုပ်ယဟန်မင်းကြီးဖရန်စစ်ကပြောပါတယ်ဒီလိုတန်းတဲ့ချီတဲ့လူတွေဟာဘဝလုံးချုံရင်းနဲ့ပိုကောင်းမွန်တဲ့ဘဝကိုပိုင်ဆိုင်ဖို့ကြိုးစားရင်းသူတို့အပေါ်ဒီလိုအချက်အတဲဆက်ရောက်နေတဲ့ဖြစ်စဉ်ကိုကဘာကြီးအနေနဲ့မျက်ကွယ်ပြုညှင်းဆန်လို့မရတဲ့အကြောင်းလဲပိုယဟမင်းကြီးဖရန်စစ်ကဟောကြားခဲ့ပါတယ်။မက္ဆီကိုကပြန်လည်မထွက်ခါခင်အကျဉ်းသားတွေနဲ့တွေ့ဆုံတာမှလည်းအတိတ်ကအမှားကျူးလွန်ခဲ့တာတွေကိုအတိတ်မှာထားခဲ့ပြီးဘဝတည်းမှာစိတ်သက်လူသည်နဲ့နေကြဖို့ပိုယဟမင်းကြီးကအားပေးစကားပြောကြားခဲ့ပါတယ်ရှင်။
စီးရီးယားမြောက်ပိုင်းကလူအသေးပြောက်ရှိခဲ့တဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ငယ်စည်းမထဆောင်များအသင်း MSF ကဒီကနေ့တောင်းဆိုလိုက်ပါတယ်။အခုသတင်းပတ်အတွင်းကလေကြောင်းတိုက်ခိုက်မှုကြောင့်ဆေးရုံထိမှန်ပျက်စီးသွားပြီးလူ25ဦးသေဆုံးသွားပါတယ်။ ဒီတက်ကဲမှုဟာဒေတာရင်းစီးရေးလှုပ်ရှားမှုတွေအရှိန်မြင့်လှုပ်ဆောင်နေတဲ့စီးရီးယားအစိုးရဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လက်ချက်ဖြစ်နိုင်ကြောင်း MSF အဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့ဆေးရုံတွေအရက်သားအဆောက်အဦတွေကိုပြစ်ခတ်တိုက်ခိုက်တာတွေရပ်ဆဲဖို့နဲ့ဒီကိစ္စအပေါ်လွတ်လပ်စွာစုံစမ်းစစ်ဆေးသွားနိုင်ဖို့ MSF အခြေအကဲဒေါက်တာဂျိုအန်လီဦးကပြောပါတယ်ဖေဖော်ဝါရီလ15ရက်နေ့တုန်းကမရက်အယ်နူမန်ပြည်နယ်ကလေကြောင်းတိုက်ခိုက်မှုအတွင်ကျန်းမာရေးဝန်ထမ်း9ဦးနဲ့လူနာ16ဦးသေဆုံးသွားပြီး10ဦးဒဏ်ရာရသွားပါတယ်။ဒီလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူမှတာဝန်ရှိလဲဆိုတာကိုသူတို့အနေနဲ့မပြောနိုင်ပေမဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့ရဲ့လက်ချက်မဟုတ်ကြောင်းအမေရိကန်စစ်ဌာနချုပ်ပင်နဂွန်ပြောခွင့်ရကသတင်းတောက်တွေကိုအင်ကာနီမှာပြောခဲ့ပါတယ်ခင်ဗျာ။
ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကနိုင်ငံမြောက်ပိုင်းကိုထိုးစစ်ဆင်လာမှုဟာအစ္စလာမ်ရဲ့အစွန်းရောက် IS အကြမ်းဖက်အဖွဲ့အပေါ်အမေရိကန်တို့ရဲ့တိုက်ခိုက်မှုတွေကိုတော့အားနည်းသွားအောင်မဖြစ်စေဘူးလို့အမေရိကန်စစ်တပ်အရာရှိတွေကပြောပါတယ်။ဒါပေမဲ့တစ်ချိန်ချိန်မှာထိခိုက်မှုရှိလာမယ့်အရေးအပေါ်မှာလည်းစိုးရိမ်မှုတွေကတော့ရှိနေပါတယ်။လာမယ့်နှစ်ရက်အတွင်းထိုးစစ်တွေရပ်ဆဲဖို့စီစဉ်ထားပေမဲ့ဆီးရီးယားတို့ကရုရှားတပ်ဖွဲ့တွေရဲ့အကူအညီယူပြီးတိုက်ခိုက်နေစေဖြစ်တယ်လို့လည်းအမေရိကန်စစ်တပ်ပြောခွင့်ရတဲ့ဦးဖြစ်တဲ့ဘိုမူဂျီစတိဗ်ဝါရန်ကပြောပါတယ်။ဆီးရီးယားနိုင်ငံတွင်းမှာလေကြောင်းတိုက်ခိုက်မှုတွေတိတိတသားရော့ကျသွားတာမရှိဘဲယာယီအဖြစ်ခတ်ရပ်ဆဲရေးယူမဲ့ရက်တွေမှာလေယာဉ်တွေမပြန့်တမ်းမဲ့ရပ်ထားရမှာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ယာယီအပြည့်အခရက်ဆဲဖို့အတွက်ထင်သာမြင်သာရှိတဲ့ပြင်ဆင်မှုတွေကိုလည်းမတွေ့ရသေးဘူးလို့အမေရိကန်စစ်တပ်ပြောခွင့်ရကပြောဆိုခဲ့ပါတယ်။နိုင်ငံတကာဆီးရီးယားအထောက်အကူပြုအဖွဲ့ကပြီးခဲ့တဲ့သတင်းဖတ်ကချမှတ်ခဲ့တဲ့အစီအစဉ်ကဆီးရီးယားနိုင်ငံမှာအပြည့်ရဖို့တောင်းဆိုတာဖြစ်ပါတယ်။ကမ္ဘာ့အင်အားကြီး6နိုင်ငံတို့ကြားရရှိထားတဲ့သဘောတူညီချက်ကဆီးရီးယားနိုင်ငံတွင်းကတိုက်ပွဲတွေအားလုံးအဆုံးသတ်သွားကြောင်းကြေညာချက်မဟုတ်ဘူးဆိုပြီးလည်းအမေရိကန်အစိုးရပြောခွင့်ရတဦးကပြောဆိုထားပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုကိုအောင်နေမသိငီထိုက်တို့ကကြေညာပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတင်ပြပေးပါမယ်။ကစ်ချင်ပြည်နယ်ဘက်ကဘိန်ခင်ဖြက်စီရေလှုပ်ရှားမှုအကြောင်းကိုမတင်ပြခင်မှာရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်အမေရိကန်ကထောက်ပံ့ငွေဒေါ်လာ5သန်းပေးသွားမယ့်အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းကပဋိပက္ခဘေးတင့်ပြည်သူလူထုနဲ့ရွှေ့ပြောင်းဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုတွေပေးသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကပြည်သူလူထုတွေရဲ့အသက်မွေးဝမ်းကြောင်းမှုဆိုင်ရာအခွင့်အလမ်းတွေတိုးတက်လာဖို့ကူညီတာဖြစ်တယ်လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းနောက်မှတင်ခင်လင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်းကပဋိပက္ခဘေးတင့်ပြည်သူတွေနဲ့ရွှေ့ပြောင်းဒုက္ခသည်တွေလျင်မြန်စွာပြန်လည်ထူထောင်နိုင်မှုအတွက်အမေရိကန်ဒေါ်လာ5သန်းကူညီထောက်ပံ့သွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီပြောရေးဆိုခွင့်ရှိသူကအခုလိုပြောဆိုလိုက်ပါတယ်
Part of our ongoing commitment to the people of Myanmar, the United States Agency for International Development has begun a program in Rakhine State to provide $5 million to support livelihoods and early recovery to communities affected by conflict, displacement, and extreme poverty.
မြန်မာပြည်သူလူထုတွေကိုကူညီထောက်ပံ့ပေးဖို့ကတိကဝတ်ပေးထားတဲ့အတိုင်းအခုအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအနေနဲ့ရခိုင်ပြည်နယ်ကပြည်သူလူထုကိုကူညီထောက်ပံ့မယ့်အစီအစဉ်အသစ်ကိုစတင်လိုက်ပါပြီ။ဒီအစည်းအဝေးအရရခိုင်ပြည်နယ်ကပြည်ပခဘေးတင်လူမှုအတိုင်းဝိုင်းတွေနေရက်ပြောင်းရွှေ့ဒုက္ခသည်တွေနဲ့စင်းရင်နွမ်းပါသူတွေအတွက်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေနဲ့ပြန်လည်ထူထောင်နိုင်ရေးလုပ်ငန်းတွေလျင်မြန်စွာဆောင်ရွက်နိုင်ဖို့အမေရိကန်ဒေါ်လာ5သန်းကိုကူညီထောက်ပံ့သွားမှာဖြစ်ပါတယ်။ဒီအစည်းအဝေးအရအိမ်နောက်စု9000ဒါမှမဟုတ်လူဦးရေ 4,500 လောက်ကိုကူညီထောက်ပံ့နိုင်မှာဖြစ်ပြီးသူတို့အတွက်အခြေခံဝန်ဆောင်မှုတွေဖြစ်တဲ့ဈေးကွက်အခြေခံအဆောက်အုံနဲ့စီးပွားရေးအခွင့်အလမ်းတွေပို့ပြီးတိုးတက်လာမှာဖြစ်ပါတယ်။
အခုလိုကူညီထောက်ပံ့တဲ့အစီအစဉ်အရရခိုင်ပြည်နယ်ကလူအဖွဲ့အစည်းတွေကိုယ်တိုင်ကသာမိမိတို့ရဲ့လိုအပ်ချက်တွေဖွံ့ဖြိုးတိုးတက်ဖို့လိုအပ်နေတဲ့ကဏ္ဍတွေကိုဖော်ထုတ်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဦးဆောင်ရမှာဖြစ်ပါတယ်။ဒါဟာအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီကချမှတ်ထားတဲ့စီမံစည်းကမ်းဖြစ်ပြီးဒီလိုဆောင်ရွက်စီခြင်းအဖြစ်ခွဲခြားဆက်ဆံမှုမရှိအောင်အားလုံးပါဝင်နိုင်အောင်ပွင့်လင်းမြင်သာမှုရှိအောင်တာဝန်ခံမှုရှိအောင်အရက်ဖတ်စွမ်းရည်တိုးမြင့်လာအောင်နဲ့ဒေတာရင်းအခြေအနေတွေကိုအတိပေးလေးစားလိုက်နာရရောက်မှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်တန်ယုံအနေနဲ့လည်းရခိုင်ပြည်နယ်ကပြည်သူလူထုတွေရဲ့လူနေမှုဘဝအခြေအသွေးတွေတိုးမြင့်လာစေဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်။
The US embassy is working closely with the international community to improve the quality of life of all communities in Rakhine State. This will require creating economic opportunity and development, improving basic infrastructure.
ရခိုင်ဒေသကလူအဖွဲ့အစည်းတွေရဲ့လူနေမှုဘဝအခြေအနေတွေတိုးတက်လာဖို့အမေရိကန်တန်ယုံကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။စီးပွားရေးအခွင့်အလမ်းတွေဖန်တီးပေးတာ၊အခြေခံအဆောက်အုံတွေတိုးတက်အောင်ဆောင်ရွက်ပေးတာ၊ပညာရေးအခွင့်အလမ်းတွေတိုးမြှင့်ပေးတာ၊အားလုံးအတွက်ကျန်းမာရေးနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာအခွင့်အလမ်းတွေပံ့ပိုးပေးတာအပါအဝင်လူအဖွဲ့အစည်းတွေကြားယုံကြည်မှုတည်ဆောက်ရမှာကူညီဆောင်ရွက်ပေးနိုင်ဖို့လည်းကြိုးစားနေပါတယ်
။အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအဖွဲ့ဟာ2000ပြည့်နှစ်ကတည်းကမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတာဖြစ်ပါတယ်။2013ခုနှစ်မှာစတင်ပြီးရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအပြင်အရက်ဖက်လူအဖွဲ့အစည်းတွေကိုပါရွေးကောက်ပွဲဆိုင်ရာအကူအညီတွေပေးခဲ့တာလည်းဖြစ်ပါတယ်ရှင်
။မတ်သိငီလင်းတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့ကချင်ပြည်နယ်ဘက်ကဘိန်းခင်းဖြက်စီးရေးလှုပ်ရှားမှုအကြောင်းကိုတင်ပြပေးပါမယ်။ဘိတ်ကင်းတွေကိုဖျက်ဆီးဖို့ထိတက်လာကြတဲ့လူဦးရေ2000ကျော်ကိုကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဆက်နမိုင်အကွာလမ်းမပေါ်မှာမြန်မာတပ်မတော်ကပိတ်ဆို့တားဆီးထားတာဒီကနေ့3ရက်ရှိသွားပြီဖြစ်ပါတယ်။ဘိန်းဆိုင်တောင်သူတွေနဲ့ဘိန်းကင်းဖျက်မဲ့ဒေသခံတွေကြားပဋိပက္ခတွေဖျက်မဲ့အရေးကြောင်အာဏာပိုင်တွေကတားဆီးထားတာလို့အကြောင်းပြတယ်လို့ဘိန်းကင်းဖျက်ဖို့ထိတက်လာကြတဲ့ကချင်ရမိရဖတွေဒေသခံတွေနဲ့ဥဆောင်ဖျက်ဆီးထားတဲ့ကချင်ပြည်သူမူရစ်ဆေးဝါးတိုက်ဖြတ်ရေးအဖွဲ့ကလည်းခွင့်ပြုချက်ရတဲ့အထိစောင့်ဆိုင်မယ်လို့ပြောဆိုထားပါတယ်။ကချင်ပြည်နယ်တွင်းလူငယ်တွေမူရစ်ဆေးဝါးသုံးဆွဲမှုပြဿနာကြီးထွားလာတာနဲ့ဘိန်းကင်းတွေကိုစီးပွားဖြစ်စိုက်ပျိုးလာကြတယ်လို့ဒေသခံတွေကယူဆတာကြောင့်ဒီနှစ်မှာပထမအဦးဆုံးကြိမ်ဖြစ်အရက်သားတွေစုပေါင်းပြီးဘိန်းကင်းတွေဖျက်ဆီးဖို့လှုပ်ရှားလာကြတာဖြစ်ပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့ပြည်နယ်လွှတ်တော်အမတ်တဦးဖြစ်တဲ့ဦးနော်လီခေါ်စကောင်ခန်းရဲကိုမတ်တငီထိုက်ကဆက်သွယ်မြင်းမြန်းကမှလက်ရှိအခြေအနေကိုအခုလိုစပြီးပြောဆိုခဲ့ပါတယ်ရှင်
။တားထားတဲ့အခြေအနေတော့ရှိလို့ရှိသေးတယ်။အဲဒီဝဆောင်အထွတ်လမ်းဆွဲနားမှာပေါ့နော်။အဲကျွန်တော်တို့တိထနာဟောပေါ့။အဲ့မှာဟောတစ်ဖက်နဲ့တစ်ဖက်ဟောတစ်ဖက်မှာကအဲ့ဒီဘိန်းပင်တွေကိုစိုက်တဲ့တောင်သူတွေလို့ပြောရမလားလုပ်ငန်းရှင်တွေပြောရမလား။အဲ့ဒီတိထခံနေအာန်ဒီပြူမယ်ဆိုတဲ့ဥစ္စာကိုဒီကဒီအစိုးရကကြတော့အဲ့ဒီလုံခြုံရေးအနေနဲ့တို့အဆောင်ရွက်မပေးနိုင်တဲ့အခြေအနေရှိလို့အဲ့ဒီလိုတားထားတယ်လို့ဘယ်လိုလုပ်ဆက်လဲအဲ့ဒီသဘောပေါက်ထားရပေါ့
ဟုတ်ကဲ့အဲ့တော့သူတို့ကဘိန်းကင်းတွေကိုဖျက်ပြီလားရှင်အခုဘယ်နားမှာရောက်နေကြပါလဲ
ဒါမှမဟုတ်အဲ့ဒီပထမတော့လူတစ်ထောင်တက်သွားတဲ့အချိန်ပြန်လာဖြစ်ပြီအခုကလူအင်အားမလောက်လို့ဘိန်းကင်းရတဲ့များတဲ့ခါကျတော့လူအင်အားမထောင်ကျော်ဘူးတော့လူအင်အားပြန်လာစုပြီးတော့ဒုတိယအကြိမ်ပြန်တက်ဖို့လုပ်တဲ့အချိန်မှာအခုအချိန်ကြီးပေါ့မဆက်နိုင်သေးဘူးပေါ့အဲ့ဒီအချိန်ကြီးဖြစ်နေကြတယ
်ဟုတ်ကဲ့ဆရာအဲ့ဒါဒီဝိုင်းမော်အထွတ်မှာလားရှင
်အဲဝိုင်းမော်အထွတ်ဘို့ဝိုင်းမော်ကနေဟိုဆေးဆက်နမိုင်လောက်ရှိနေတယ်ဝါရှောင်းအထွတ်ပေါ့နော်ဝိုင်းမော်ကနေဝိုင်းမော်ကနေတော့မှဝါရှောင်းဆေးဆိုတာရှိတယ်အဲ့ဒီရွာအထွတ်အဲ့ချီဖွေလမ်းခွဲချီဖွေနဲ့ချီပူတော့တဲ့နန်းနဲ့အဲဒီကမ်ပိုင်ဒီတဲ့ကိုတော့တဲ့နန်းခွဲကိတ်မှာဟုတ်တယ
်ပိတ်ဆို့ခံထားတာဟိုစိုးရိမ်စရာများရှိပါသလားရှင
်ဟောအဲလိုမျိုးဟိုဟောတိုင်ပြည်ကြီးနိုင်နေတာတော့ရှိပါတယ်ဒါပေမဲ့ဟိုဟာစိုးရိမ်စရာအန်ဒီပြူတာအဲ့လိုမျိုးတော့မရှိပါဘူးတို့လည်းအဲဒေသခံတွေလည်းအဲမတော်ခံရင်တော့ခွင့်ပြုတဲ့အထီးဆောင်နေနေပေါ့အဲ့ဒီတော့ဒီကအာနာပိုင်တွေကလည်းလုံခြုံရေးအခြေအနေရပါတော့အဲ့ဒီလိုပေါ့ဒီဘယ်လိုပြန်ဖြစ်လဲဘယ်လိုပြန်ဖြစ်လာမလားဆိုတော့တော့မသိသေးဘူးပေါ့နော်အဲ့ဒီလိုပေါ့
ကျန်အခုတားထားတာရောက်တော့စစ်တပ်ကတားထားတာလားရဲကတားထားတာလားရှင်ဘယ်သူတွေကတားထားတာပါလဲ
အဲဒီကတော့စစ်တပ်ဖြစ်ဖြစ်ပါတယ်ဒါပေမဲ့လာရောက်နေတဲ့အခါကျတော့ကျွန်တော်ရေးမြန်မာနိုင်ငံရေးတပ်ဖွဲ့ကနေလာရောက်နေတဲ့တန်ပြန်တွေတွေ့နေရတယ်ပေါ့
ဒီဘိန်းကင်းဖြတ်တာကဒီနှစ်မှဆလုပ်တာလားရှင်ဒါလူမှုဟိုဒီရမိရဖတွေဘာတွေဒီရက်ရွာကစုပြီးလုပ်ကြတယ်လို့ကျမတို့ကြားထားလို့ပါဒီနှစ်မှဆလုပ်တာလားနှစ်စဉ်ပဲလုပ်နေကြလားရှင
်ခါလိုင်းနှစ်ကြတော့ဒီတက်ဆန်ရဌာနဆိုင်ရာကနေပေါ့နော်အဲ့လိုမျိုးလုပ်နေတာတွေ့ရတယ်ဒါပေမဲ့ဒီနှစ်ကြတော့ဒီပြည်သူလူထုကပါဝင်လာတဲ့အပိုင်းတွေ့ရတယ်ပေါ့ခါလိုင်းနှစ်ကပြည်သူလူထုအခုလိုမျိုးပါဝင်လာမရှိဘူးဒီနှစ်မှဆတာဖြစ်ပါတယ်
ဟုတ်ကဲ့ရှင်ဆရာအခုပြည်သူလူထုကပါဒီမူရစ်စီဘိန်းကင်းပေါ့နော်ဘိန်းကင်းကိုဝင်ပြီးတော့ဖျက်မယ်ဆိုပြီးတော့အင်တိုက်အားတိုက်ဖြစ်လာရတဲ့အကြောင်းရင်းကဒီဆရာတို့ဒီကချင်ပြည်နယ်တွင်းကမူရစ်စေဝါပြဿနာကတော်တော်စိုးရိမ်ရတဲ့အနေအထားရှိနေလို့လားဘာကြောင့်ဒီပြည်သူလူထုကထွက်ပြီးတော့ဘိန်းကင်းဖျက်မယ်ဆိုတဲ့အဆင့်ဖြစ်လာရတာပါလဲရှင်ဆရာ
အဲ့ဒါကျွန်တော်အမြင်ကဟိုပါပေါ့နှစ်ချက်ရှိပါတယ်တစ်ချက်ကဒီတကယ်လို့ဒီဒေတာခံပြည်သူလူထုကဟိုစိုးစိုးဝါးဝါးကိုပေါ့နော်ဒီမူရစ်စေဝါတောင်းဆွဲလာတာကိုတွေ့နေရတယ်အဲ့ဒါကြတော့ဒီဒီထာ ဒီပြည်သူလူထုကနေကဒီအတင်းတော်တွေကနေခရီးရန်အတင်းတော်တွေကနေစုပေါင်းပြီးတော့မှဒီပြည်သူလူထုတွေဒီမိုးမျိုးစေဝါကိုစိုးစိုးဝါအတူတူလူငယ်တွေပေါ့နော်ပျက်စီးသွားတာကဥမစိုးဝါလာတာတွေ့တဲ့အခါကျတော့ဒီအတင်းတော်ကနေဦးဆောင်တာတွေ့ရတယ်။နောက်ဒုတိယအချက်ကကျတော့ဒီဘိန်းကေးဆိုက်ဒီဆိုက်တွေဆိုတာလေဒီကနေ့ဟိုဆာအော်စဘာတို့ဘာတို့ပြောင်းလို့ဆက်လို့မရတဲ့ဒေတာမှနေခံတဲ့ဒေတာခံနေဟိုအရင်တော့ဟိုရှေးယူရအနေနဲ့ဒီ neighbor city office ဆိုက်ကြတာရှိတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့ဟိုတစ်ဖက်နိုင်ငံကနေဒီစီးပွားရေးလုပ်ငန်းရှင်တွေပုံစံကိုကဟိုလာရောက်လုပ်တဲ့အခါကျတော့ကိုယ်နိုင်ငံအတွင်းမှာအဲ့ဒီလိုလာရောက်လုပ်တဲ့အခါကျတော့ဟိုအဲ့လိုမျိုးတွေပေါ့တကယ်တမ်းကျတော့ဒေတာခံရရဲ့နာမည်ယူတော့တကယ်တစ်ဖက်ကိုကျူးစီးပွားရှာတဲ့လူတွေကဘုံကဟိုကဖြစ်နေတယ်ပေါ့အဲ့ဒီအမြင်နဲ့ဖက်နဲ့ဒီဟာကိုမလုပ်မချင်ဘူးဆိုတော့အမေလေးဒီတူရဝိုင်းဝန်းလုံဆောင်ပါဝင်လာကြတဲ့တပိုးရှိတယ်
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ပြည်နယ်လွှတ်တော်မှဦးလော်နေခေါ်စကောင်ခန်းရဲကိုမှတ်တမ်းကြီးထိုက်ဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ်အခုတော့ပုံမှန်59ဆလုံးပြင်ဆင်ရေးကိစ္စနဲ့ပတ်သက်လို့ပြည်ကြားရေးဝန်ကြီးဦးရဲထွတ်ရဲ့ပြောဆိုမှုပေါ်တုတ်ပြန်ချက်ကိုတင်ပြပေးပါမယ်လက်ရှိပြည်ကြားရေးဝန်ကြီးဦးရဲထွတ်ဟာနောက်အစိုးရတက်တန်းမှာဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရဲ့သမ္မတဖြစ်ကျင်တဲ့ဆိုရင်သူ့ရဲ့သား၂ယောက်ဒါမှမဟုတ်ချွေးမ၂ယောက်ရှိမယ်ဆိုရင်သူတို့၄ယောက်ကိုမြန်မာနိုင်ငံသားခံယူလိုက်ရင်ဒီပြဿနာတွေအလုံးပြေလည်သွားမယ်လို့ VOA နဲ့တီးတဲ့အင်တာဗျူးတစ်ခုမှာပြောဆိုလိုက်ပါတယ်။ဦးရဲထွတ်ရဲ့ပြောဆိုမှုအပေါ်လက်ရှိအချိန်ထိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူး။ဒါပေမဲ့လည်းတရားလွတ်တော်ရှိနေတူဦးဖြစ်တဲ့ဦးကိုနီကတော့ဒီအပေါ်မှာအခုလိုသုံးသပ်လိုက်ပါတယ်ရှင်။
လက်ရှိပြန်ကြရေးဝန်ကြီးဦးရထွတ်ကနောက်အစိုးရတက်တက်မှာဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရဲ့သမ္မတဖြစ်ချင်တယ်ဆိုရင်သူ့ရဲ့သား၂ယောက်ဒါမှမဟုတ်ချွေးမ၂ယောက်ရှိမယ်ဆိုရင်သူတို့၄ယောက်ကိုမြန်မာနိုင်ငံသားခံယူလိုက်ရင်ဒီပြဿနာတွေအလုံးပြေလည်သွားမယ်လို့ VOA နဲ့တီးသန့်တွေ့ဆုံကတခုမှပြောဆိုလိုက်ပါတယ်။ဦးရထွတ်ရဲ့ပြောဆိုမှုအပေါ်မှာလက်ရှိချိန်ထိမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကတုံ့ပြန်ပြောဆိုထားခြင်းမရှိပါဘူး။ဒါပေမဲ့လည်းတရားလွတ်တော်ရှေ့နေတူဖြစ်တဲ့ဦးကိုနီကတော့ဒီအပေါ်မှာအခုလိုသုံးသပ်လိုက်ပါတယ်။
တကယ်တော့ကျွန်တော်ဒေါ်ဆန်းစုကြည်တမနာပြည်ကြီးကိုခလေးမြောက်ကအဟန့်တန်းလောက်တာမဟုတ်ပါဘူး။ခလေးပုံရှေ့ဥပဒေပုံက59စလုံးကအဟန့်တန်းလောက်ထားတာ။အဲ့တော့ကျွန်တော်တို့ကြည့်ရမယ့်နေရာက59စလုံးမှာပါတဲ့အဟန့်အသားကိုဘယ်လိုကျော်လွှားရမလဲအဲ့ဒီမှာစဉ်းစားရမှာပါ။အဲ့တော့တကယ်တော့ဒေါ်ဆန်းစုကြည်တမနာဖြစ်ဖို့လိုလားတာဟာဒေါ်ဆန်းစုကြည်ခလေးမြောက်မဟုတ်ပါဘူး။တော်တော်မြန်မာနိုင်ငံသားအလုံးကဒေါ်ဆန်းစုကြည်ကိုတမနာအဖြစ်လိုလားနေတာပါ။တိုးတော်လည်းပဲပုံမှန်59စလုံးယောက်ကျွန်တော်တို့တမနာတင်မြောက်ဖို့အခက်အခဲဖြစ်နေတာဟာအဖွဲ့အစည်းပုံချာဥပဒေဆိုင်ရာအကြတဲလို့ခေါ်ပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်59ကိုပထမအကြိမ်လွှတ်တော်တက်တန်းတို့ကပြင်ဆင်နိုင်မှုစ조사ခဲ့ပြီးမှအဆင်မပြေခဲ့ပါဘူး။အဲ့တော့ဒီခေါက်လွှတ်တော်တက်တန်းမှာကိုပြင်ဆင်လို့မရရင်ဒီပုံမှန်59စာလုံးကိုဆိုင်းငံ့လို့ကိုရနိုင်မှာရဲ့လားခင်ဗျ
။ဆိုင်းငံ့လို့ရမရ2008ဖွဲ့စည်းပုံကိုကြည့်ရင်2008ဖွဲ့စည်းပုံချာဥပဒေမှာဆိုင်းငံ့ဝင်မပြုတ်လို့ရေးထားတာမရှိပါဘူး။အလားတူဆိုင်းငံ့မရှိဘူးလို့ရေးထားတာမရှိပါဘူး။အဲ့လိုကတ္တတာမရှိတဲ့ဗမာပေါ်ပြထားတာမရှိတဲ့အတွက်စင်ညာတို့ရအပေါ်ကိုတည်ပြီးတော့ကျွန်တော်တို့ကလုပ်သိရင်လုပ်လို့ရပါတယ်။အဲ့ဒီလိုလုပ်လို့ရတယ်ဆိုတဲ့ဥပဒေလည်းပဲရှိပါတယ်။ပြည်ပုံချက်ဥပဒေပုံမှန်90နဲ့ရှစ်ပါ။ဘယ်ပိုင်းတစ်ခုခုကိုပြည်သူ့လွတ်တော်ဖြစ်စေ၊ဒေသလွတ်တော်ဖြစ်စေ၊တိုင်းဒေသကြီးလွတ်တော်ဖြစ်စေတစ်ခုခုကိုအမြင့်ထားတာမျိုးမရှိရင်အဲ့ဒီအမြင့်ထားတာမျိုးမရှိတဲ့အနာပါဒမီပြည်သူ့လွတ်တော်ကိုအမြင့်တယ်လို့ပတ်ယူရမယ်ဆိုပြီးတော့ရေးထားတယ်ဆိုတော့ကဆိုင်းကတက်မတဲ့ဆိုတဲ့ပြဿနာမျိုးပေါ်လာရင်ဒါကိုဆုံးဖြတ်နိုင်တဲ့အနာဟာပြည်သူ့လွတ်တော်မှာရှိတယ်လို့ဆုံးဖြတ်တာဆိုတာပါဘယ်လိုဆုံးဖြတ်ရမလဲဆိုတော့လည်းပုံမှန်86မှာတခါတည်းရေးထားပါတယ် Simple majority လို့ခေါ်တဲ့အများစုလွတ်တော်အစည်းအဝေးကိုတက်တဲ့အများစုကထောက်ခံရင်ဒါအတည်ပြုတယ်ဆိုတဲ့ဆုံးဖြတ်ချက်မျိုးနဲ့ချလို့ရတယ်ဆိုပြီးတော့ဖွဲ့စည်းပုံချာဥပဒေမှာပါပါတယ်လက်ရှိဒီဇယ်ဖွဲ့စည်းပုံချာဥပဒေကိုတုံးပြီးတော့ကျွန်တော်တို့ဆိုင်းရမယ်ဆိုရင်ဆိုင်းရလို့ရပါတယ်
တကယ်လို့ပုံမှန်59စာလုံးကိုယာယီဆိုင်ငံ့မယ်ဆိုရင်ကိုဘာတွေလုပ်ဖို့လိုရမလဲခင်ဗျ
59စာလုံးကိုယာယီဆိုင်ငံ့မှုအတွက်ကတော့အထူးဥပဒေတရားပြည်တော်စုလွတ်တော်မှာကြတ်ထားမှုလိုပါတယ်အဲ့တော့ပြည်တော်စုလွတ်တော်မှာဥပဒေကြမ်းတရားတင်ရပါလိမ့်မယ်ဒီကဒီပေါ်မှာဆွေးနွေးကြမယ်ဆွေးနွေးပြီးတော့မှကျွန်တော်တို့မဲခွဲဆုတ်ဖြတ်ရမယ်အများစုကဒါဆိုင်ငံ့မှုလိုလားတယ်ဆိုရင်ဒါဆိုင်ငံ့တဲ့ဥပဒေဟာပေါ်ပေါက်လာပါတယ်
ဟုတ်ကဲ့ဦးကိုနေခင်ဗျဒီမြန်မာနိုင်ငံတပိုင်းမှာကောဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တွေကိုဆိုင်းငံ့တာဒါမှမဟုတ်ယာယီရဆိုင်းတာတွေလုပ်ခဲ့ပူတဲ့တာရကတွေကိုရှိခဲ့ပူပါသလားခင်ဗျ
1940တဲ့ခေါ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်116နောက်လာမဲ့ယူဒီကခါဘီဗီတီကကလာမှာမတော်မူရဆိုင်းလိုက်တယ်ဆိုတဲ့သဘောပဲခဏရဆိုင်းတာအများအားဆိုရင်ပြည့်ချက်တယ်လို့ခေါ်တယ်ကာလတစ်ခုတည်းရတာဖြစ်တဲ့အတွက်သူ့ကို ကျွန်တော်တို့ကဆိုင်ငံ့ထားတယ်လို့ဒါအတိတ်ပဲဖတ်လိုက်တာပဲအဲ့တော့1959ခုနှစ်ကလည်းတိုက်ပြည်လိုအပ်ချက်အရကျွန်တော်တို့ဒီဖွဲ့စည်းပုံချာဥပဒေပုံမှန်116ကိုမပြင်ကျင်ဘူးပြင်လိုက်လို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံရအပြတ်သားရပြတ်သွားမယ်မပြင်ကျင်ဘူးအဲ့တော့မပြင်လို့ရှိရင်ကျွန်တော်တို့ဥပဒေပုံကိုအာဏာဆွဲပြေးဖို့ကိစ္စလည်းမဖြစ်နိုင်ဘူးအာဏာကလည်းဥပဒေပုံကိုမအပ်လို့မရဘူးရွေးကောက်ပွဲလုပ်ဖို့အတွက်အခုအရတော့အဲ့တော့အဲ့ဒီလိုအကြအတဲပေါ်တဲ့အခါမှာအကောင်းဆုံးအကြံပေးပုဂ္ဂိုလ်တရားရေးဝန်ကြီးကနေအကြံပေးလိုက်တာကခေတ္တဆိုင်ငံ့ထားလိုက်ပါဆိုတော့ဒီလိုနဲ့ကျွန်တော်တို့ပြည်စင်ရဲ့ဥပဒေထွက်လာပြီးတော့မှနိုင်ငံရေးအကြတဲ့ကိုကျော်လွှားနိုင်ခဲ့တယ်
။ပြည်သူအများစုကတော့ဒေါက်ဆန်းစုကြည်သမ္မတဖြစ်ဖို့အတားအဆီးဖြစ်နေတဲ့ပုံမှန်59စာလုံးကိုပြင်ဆင်နိုင်မှုဆန္ဒပြင်းပြနေပေမဲ့လည်းတမတော်ထိပ်သီးကောင်းဆောင်ကုသလေတူကတော့ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းပဲဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ကိုထက်အောင်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဆန္ဒပြကြောင်းသားကောင်းဆောင်တို့ရဲ့တရားရုံးကြားနာစစ်ဆင်မှုအကြောင်းကိုတင်ပြပေးပါမယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးသဘိတ်မှောက်ခဲ့တဲ့ကျောင်းသားတွေကိုနှစ်စဉ်လိုလိုတရားရုံးထုတ်ပြီးအမှုတွေထဆွဲတင်နေတယ်လို့မိသားစုဝင်တွေကဆိုပါတယ်။ကျောင်းသားခေါင်းဆောင်တဦးကိုအ ਨੇ စုံအမှု25မှုကနေအမှု80ကျော်လောက်နဲ့တရားစွဲဆိုထားပါတယ်။ဒီကနေ့မှာတော့ကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့မဖဖြူအောင်အပါအဝင်တခြားကျောင်းသားခေါင်းဆောင်တွေကိုအမှုနှမှုထပ်တိုးပြီးလှိုင်မြို့နယ်တရားရုံးကနေတရားစွဲဆိုခဲ့ပါတယ်။အကြောင်းစုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ခရီးရှိချီတဲ့သပိတ်မောက်ခဲ့တဲ့ကျောင်းသားခေါင်းဆောင်တွေကိုနေ့စဉ်မိပါလို့လို့တာယာဝတီအချင်းထောင်ကနေရန်ကုန်တိုင်းကမြို့နယ်လေးစီမှာတရားရုံးထုတ်ပြီးအမှုတွေထပ်တိုးနေတာပါ။ကြာသပတေးနေ့ရုံးထုတ်စစ်ဆေးချိန်ကျောင်းသားခေါင်းဆောင်မဖြူဖြူအောင်ကိုအမှုနှမှုနဲ့ထပ်ပြီးတော့တရားစွဲဆိုထားတဲ့အတွက်တရားရင်ဆိုင်ရမယ့်အမှုပေါင်း25မှုခန့်ရှိနေပြီဆိုပြီးဖခင်ဖြစ်သူဒေါက်တာနေဝင်းကပြောပြပါဗျ
။ဆိုင်မှာပုံမှန်စစ်ဆင်နေစီမှုအောင်ကနှမှုပေါ့။ဒီကတမှုကိုဖတ်ကြည့်ရဲအချက်ကိုကတော့နမှုလည်းမသိဘူးအဲဒါတော့ကျုပ်ကလည်းတမှုတို့တာပေါ့အဲဒါတော့တမီးကအရင်မှုဆက်တယ်လေအရင်မှုကတမီးကပြည်ပြောင်းကနမှုလေအမိုင်းမှာကနမှုဂျင်းကတုံးမှုပေါ့နဲ့နဲ့တုံးမှုပေါ့ကျန်တဲ့လူတွေလည်းအလိုတူဟန်နေတူပဲအဲဒါဒီနေ့ဖတ်ကြည့်တာတော့ဖလိုက်မှာနမှုဖတ်ကြည့်တယ်ပေါ့ပုံမှန်ဆက်စစ်နမှုပေါ့နော်အဲဒါဖတ်ကြည့်ဟုတ်ဒါနဲ့ပေါ့ရင်တော့ဆန်ခါမှုပေါ့အဲအလုံးမှုကမှုသိတော့ရှိမှဖြစ်မယ်ခင်ဗျာ
ကျောင်းသားခေါင်းဆောင်တွေဖြစ်တဲ့ကိုနန္ဒဆင်အောင်နဲ့မဖြူဖြူအောင်တို့ကိုတာယာဝတီအချင်းထောင်ကနေရန်ကုန်တရားရုံးတွေကိုတက်ဖို့အတွက်နေ့စဉ်နီးပါးအချုပ်ကားကြီးတွေနဲ့လာရတာပါဒီအတွက်တနေ့ကို6နာရီခန့်တက်တောင့်တက်တာမရှိတဲ့ခရီးကိုသွားလာနေရတာဖြစ်လို့ကျမ်းမာရေးထိခိုက်နေကြရတယ်လို့ဒါဟာနှိပ်စက်ညှဉ်းပန်းမှုတစ်ခုအဖြစ်မိသားစုဝင်တွေကရှုမြင်ကြပါတယ်
ကဲအန်တို့တအားတင်မှန်းနေကြတယ်သူအလိုမိိုင်းလိုလာနေရတယ်ဟုတ်လားသူတို့ကစိတ်ရောပေါ်အနည်းငယ်မှန်းတို့ဖြစ်နေတာပေါ့အနည်းငယ်မှန်းတာလည်းဖြစ်နေတာပေါ့အဲလိုပဲကျွန်တော်တို့လည်းမြင်ပါတယ်နောက်တစ်ခါအစိုးရကကျောင်းသားတွေကိုရန်သူလူများသဘောထားပြီးတော့အဲအမှုရအများကြီးဆွဲတင်ရတာဆွဲတင်တယ်အမှုအတက်အတက်တွေဖြတ်တူနော်နောက်တစ်ခါကျွန်တော်ကအရင်မြည်ရဟန်ကြပြီးတော့အကုန်လုံးတပ်ပုံချက်မှတ်ထားပြီးတော့မှတ်ထားအခုတစ်ခါပြန်ရေးပြီးဒီတစ်ခါတကယ်ကောင်းဆောင်အနည်းနဲ့မပါခဲ့တဲ့ဒီငွေရောက်ကူညီခဲ့တဲ့နေရာကိုလည်းအဲ့ဒါကဆက်ဆွဲအဲ့လိုဆက်ဆွဲဆက်ကတော့အဲဒီကတော့စေရောကိုရသချင်းလို့ပေါ့နော်အဲလိုဖြစ်အောင်လုပ်လို့လည်းလုပ်ရတယ်ကျွန်တော်ယူဆပါတယ်နော်ကျောင်းသားတွေကတော့ညီတွေဘောတာပြီးတော့အဲလိုသချင်းတယ်ပေါ့အဲအဲလိုလသချင်းတယ်ပေါ့မြင်သိရတယ
်နေ့စဉ်တရားရုံးထုတ်နေတာကြောင့်ရှင်းနေတွေကတရားခံဖြစ်ဆွတ်ဆွဲခံထားရသူကျောင်းသားတွေပါအခက်အခဲဖြစ်နေကြပြီးတရားဝတီအကျဉ်းထောင်ကနေရန်ကုန်အင်းစိန်ထောင်ကိုရွှေ့ပြောင်းပေးဖို့တောင်းဆိုချက်တွေကိုလည်းညှင်းပယ်ခံရတယ်ဆိုပြီးကျောင်းသားတွေရဲ့ရှင်းနေတွေကဆိုပါတယ်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာညှင်းမှန်းတယ်လို့ဖြစ်နေတယ်လို့လည်းအကျိုးဆောင်ရှိနေတွေကပြောပါတယ်အခုဆိုရင်ကျောင်းသားကောင်းဆောင်ကိုနန္ဒဆင်အောင်ဆိုရင်အမှုပေါင်း60နီးပါးကိုရင်ဆိုင်နေရပြီးမဖြူဖြူအောင်နဲ့တခြားကျောင်းသားတွေလည်းပုံမှန်၁၈နဲ့တရားစွဲဆိုခံရတဲ့အမှုပေါင်း20ကျော်ပြီလို့ဆိုပါတယ်အလားတူပဲလေဗရောင်းရဲ့တက်ကြွလှုပ်ရှားသူတွေဖြစ်တဲ့ဗိုလ်ကြီးအောင်နေမျိုးစဉ်နဲ့မတ်နော်အုံလာတို့ကိုလည်းတာတာပရင်းနေမှာပဲနောက်ထပ်အမှုတွေနဲ့ထပ်ဆွဲဆိုထားတာပါမကြခင်မှာအစိုးရဖွဲ့စည်းတော့မဲ့ရွေးကောက်ပွဲမှာအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့အကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေတယောက်မှရှေ့မနေစေရဘူးဆိုပြီးရွေးကောက်ပွဲမတိုင်ခင်ကတော့ပြောဆိုထားပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညာကြံပါရှင် VOA မြန်မာပိုင်းကြာတာပတိနေ9နိုင်ကနေ10နိုင်အထိအစီအစဉ်တွေကို line 2 meter 24 25 30နဲ့50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ယူဝဲအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာမှာကြားကြရမှာကတော့
ခြုံကြည့်မှဆိုလို့ရှိရင်အမျိုးသမီးသတင်းထားပေါဝင်မှုတွေကအားအများကြီးနည်းနေသေးတယ်အဲဆိုတော့ဒီနှစ်ပိုင်းပြောမှာပေါ့နော်ပေါဝင်မှုရဲ့ဥဆောင်မှုနှစ်ပိုင်းရှိမှာဆိုတော့အဲပေါဝင်မှုမှာဆိုတော့
KIC ကရင်သတင်းဌာနရဲ့အယ်ဒီတာချုပ်နော်ဖောကြီးပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဦးဆုံးတော့ကျန်းမာရေးကဏ္ဍကိုတင်ပြပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာနှလုံးသွေးကြောကျင်းယောဂအကြောင်းတင်ပြပေးပါမယ်မြန်မာနိုင်ငံမှာနှလုံးအရေးပေါ်ဖြစ်တာများလာရမှာဒီနှလုံးသွေးကြောကျင်းယောဂအကြောင်းအများဆုံးဖြစ်ပြီးအသက်အန္တရာယ်ရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်နှလုံးသွေးကြောကျင်းတာကြောင့်နှလုံးအရေးပေါ်ဖြစ်ရင်ဘာလို့တင်ပါလဲမဖြစ်ခင်ဘလို့လက္ခဏာတွေပြတ်တာပါလဲဘလို့လူတွေကြိုတင်တတိထားတင်ပြီးသွေးကြောချင်းယောဂမဖြစ်အောင်ဘလို့ကာကွယ်နိုင်ပါဒလဲဒီအကြောင်းနှလုံးခွဲစိတ်ထူးခုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်မှုဌာနအငိမ့်စာပါမောက္ခဌာနမူဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ကဲပမောက္ခဒေါက်တာခင်မောင်ကြီးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးယောဂါတွေကအဖြစ်များနေပြီးတော့ဒီအသက်ကိုလည်းအန္တရာယ်ပြုနိုင်တဲ့အနေအထားရှိတဲ့အခါကျတော့ဆရာကြီးဒီနှလုံးအရေးပေါ်ဖြစ်တတ်တဲ့ပြဿနာအနေအထားလေးတွေကိုစပြီးတော့ရှင်းပြပေးပါလား
နှလုံးဆက်သွေးကြောယောဂါနဲ့ပတ်သက်ပြီးတော့ဒီအရေးပေါ်ဖြစ်တတ်တဲ့ပြဿနာတွေကလည်းပတ်သက်လို့အချိန်မီကုသမှုတွေမခံယူရလို့ရှိတယ်အသက်အန္တရာယ်ရှိတယ်ဆိုတော့လူတိုင်းနဲ့ဒီသာပြီးတဲ့ပြဿနာပဲနှလုံးနဲ့ပတ်သက်ပြီးဒီဘောဖြစ်နေတာတွေကတော့များများရှိပါတယ်ဒါပေမဲ့လို့အဖြစ်များတဲ့ယောဂါကတော့ဒီနှလုံးသွေးကြောချင်းယောဂါပေါ့ဗျာ coronary artery disease လို့ခေါ်တာပေါ့အဲ့ဒါကနေသွေးကြောကရုတ်တရက်ပိတ်သွားဒါမှမဟုတ်ရုတ်တရက်ကျင်းသွားပြီးတော့ပေါ့အဲ့ဒါရုတ်တရက်ကျင်းပါတဲ့မှာတင်းကျပ်တဲ့ပြဿနာတွေခံစားပြီးဖြစ်တဲ့အားကြောင့်လည်းဖြစ်နိုင်တယ်အဲ့ဒီအဓိကပါပဲနောက်တစ်ခုကတော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီလေးဘက်နာယောဂါပေါ့လေးဘက်နာယောဂါရဲ့နောက်ဆက်တွဲဖြစ်တဲ့ valvular heart disease ပေါ့လို့သူရှင်းနေပျက်စီးတာအဲ့ဒီလူတွေကရုတ်တရက်ကြီးတကယ်လည်းစွတ်ကျလာတယ်ဆိုတော့ဆေးခေါ်ပေါ်နေဆိုလို့ရှင်တော့အကျူပေါ်မူဒီမှာပေါ့နောက်တစ်ခုအဖြစ်များတဲ့ဟာကတော့အချိန်မီသိရင်လည်းကျန်နိုင်ခဲ့ရတာတော့ cardiac tamponade ခေါ်တာပေါ့နှလုံးပဝင်းကျင်မှာရေတွေဝိုင်းပြီးတော့ရေတွေနဲ့နှလုံးကိုသွားပြီးဖိထားတဲ့အခါမှာတင်းကျပ်မော်တာပြီးတော့ဖြစ်တဲ့ဒီကုန်းကတော့ဒီခလေးတော့မပါဘူးပေါ့ဗျာလူကြီးတွေမှာအဖြစ်များတဲ့ယတနာအသုံးခုလို့ကျွန်တော်တို့ပြောရမှာပဲ
ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်တို့ဒီပထမပြဿနာနဲ့ဆက်လိုက်အောင်ဆက်ရင
်ဟုတ်ကဲ့
အဲ့တော့ဒီပထမဒီနှလုံးသွေးကြောကျင်းတဲ့ယောဂါပါဆရာနော
်ဟုတ်ကဲ့
အဲ့တော့အဲ့လိုအခြေအနေဖြစ်လာပြီဆိုရင်ဆက်ရင်ဘယ်လိုမျိုးအရေးပေါ်နေတာတွေဖြစ်လာလဲဘယ်လိုမျိုးပေါ့နော်အရေးပေါ်ပြစ်စမှုအပိုင်းတွေလုပ်ဖို့လုပ်မယ
်တကယ်ရုတ်တရက်ဒီလိုဖြစ်လာတယ်ဆိုလို့ရှိရင်ဆေးရုံဆေးကန်းသွားကြတာပါပဲအရေးကြီးဆုံးကတော့ဒီပထမအဆင့်အနေနဲ့ကြီးလိုက်လို့ရှိရင်တော့ခုနေကြပေါ့ general practitioner ဒီလေရောက်ရောက်သွားတတ်တယ်ဒါမှမဟုတ်အခုကမှဆိုလို့ရှိရင် ambulance အရင်နဲ့ဆိုင်အများကြီးရှိလာတယ်။အဲဒီ ambulance ကိုခေါ်လိုက်တဲ့အခါမှာအဲဒီ ambulance ကနေပြီးတော့ဆေးရုံပို့ပေးရလဲရှိတယ်။ဒါပေမဲ့ရှေ့ဦးအနေနဲ့ကတော့ဆေးဝါးတွေကတော့ရှိတာပေါ့ကျွန်တော်တို့နှလုံးသွေးကြောကိုနည်းနည်းချက်ပေးနိုင်တဲ့ nitrates ခေါ်တဲ့ supplement ကိုရှာအောင်မှာထားပြီးတော့ဆေးတွေသုံးလို့ရပါတယ်။နောက်တစ်ခုကလည်းအကေးသေးကြတယ်၊ထိုက်ရောက်တဲ့သေးကြတယ်ဆိုလို့ရှိရင်တော့သွေးကျဲဆေးတွေပေးထားလို့လည်းရပါတယ်။နောက်တစ်ခုကတော့ ambulance ပေါ်မှာရောက်သွားတဲ့အခါမှာအဲဒီ ambulance ကဆရာဝန်နဲ့မတွေ့ခင်တော့မှဘူးကမှာ paramedics ဆိုတာတော်ရည်အရေးပါရရောက်ပါတယ်ဒီ ambulance ပေါ်မှာပါလာတဲ့ဒီအကူပုဂ္ဂိုလ်ရနေပြီးတော့ ECG တက်လိုက်မယ် oxygen ပေးလိုက်မယ်အဲ့ပေါ်မှာ pressure check တွေကိုကြည့်ပြီးတော့အလိုအရင် defibrillate လုပ်တယ်ဆိုတော့နှလုံးခါတော့အရှင်ပြန်ကြည့်ပေါ့လောက်တာတော့လို့ဒီလိုလုပ်ချင်ရရင်အသက်ကြီးတော်တော်များများကိုကယ်ခဲ့တဲ့ကြောင်းလည်းရှိတယ်ပေါ့လေဒီလိုရောက်သွားရင်တော့လည်းအနာရယူဆက်လက်လုပ်ကြရပါပဲ
ဟုတ်ကဲ့ဆရာအဲ့တော့တကယ်လို့ဒီဂျွာတွေမှာပေါ့ဆရာနော်ခုနလိုအထူးရယောဂကုဆရာတို့ဒီလူနာအရေးပေါ်တင်နေရှင် ambulance ပေါ်ဆရာเนาะမမီနိုင်တဲ့အနေအထားမျိုးဆိုရင်ရောဆရာကြီး လုတ်ပင်းနေတဲ့နေစားရှိလား
အဲ့ဒီမှာကြာရင်တော့အရေးကြီးကကျွန်တော်တို့ဒီဖြည်စင်တာပေါ့တချီစင်တာဆိုတာကတော့ကျွန်တော်တို့ရန်ကုန်စေယုံကြီးတို့စစ်စေယုံတို့မန္တလေးစေယုံတို့မှာတော့နိုင်ငံတကာအထက်မြေပြုလုပ်နိုင်တဲ့စက်တပ်ပြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဂျိုဟာရင်မှာဖြစ်ပြီဆိုလို့ရှိရင်တော့အဲ့နေရာတွေကိုရောက်အောင်ပေးရမယ်အဲ့ဒီအရမရောက်နိုင်တဲ့အတော်အတွင်းမှာတော့ခုနကျွန်တော်ပြောခဲ့တဲ့အခါဒီနဲ့ဒီနေ့ကျွန်တော်တို့ကုသပြီးတော့ပေးထားလို့ရှိရင်အများကြီးခံစားပြီးတော့သူတို့ transport လုပ်ပေးလို့ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီ Luna တဲတဲ့အပိုင်းမှာရောဆရာကြီးဒီအရေးပါ
Luna တဲတဲ့အပိုင်းမှာကတော့အခုဒီ ambulance service ကနောက်ကြာလာရင်တော့ကျွန်တော်တို့နေရာကြီးကိုကျွန်တော်တို့ဒီအခုဆိုလို့ရှိရင် ambulance service ကနေရာအနှံ့ပြလေးလုပ်ထားတဲ့ပုံစံတွေတော်များများရှိပါတယ်နောက် daily medicine သူကမှဒီ cellular headphone တွေပဲလေရှိနေတော့ advice ကြီးပါလေ။ဒါအရေးကြီးဆုံးကတော့ကျွန်တော်တို့ပါလဲဆိုတော့ပထမကြည့်ရှုပေးမဲ့ဆရာဝန်တွေအခုက HA တွေ nurses တွေစသဖြင့်သူတို့လည်းဒီအခြားနိုင်ငံများနေသူပေါ့လေကျွန်တော်တို့ဒီ health update တွေလုပ်ပေးနေလို့ရှိရင်တော့ပိုပြီးအကျိုးရှိမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဆရာ။ဒီနှလုံးသွေးကြောချင်းယောဂါဖြစ်နေတာကိုသိမှသာဟုတ်ဆရာပါတော့ဆရာနော်။အဲ့တော့အခုလိုရေးပေါ်ဖြစ်လာနိုင်တဲ့အနေအထားကိုကြိုသိနိုင်တဲ့လက္ခဏာတွေရောရှိလားဆရာ။ဆရာအစာပိုင်းပြောခဲ့တဲ့ဒီရင်ဘတ်တင်းကျပ်လာတာမတိုင်ခင်ပါဆရာနော်
။နှလုံးသွေးရောကျင်းရောကရှိနိုင်တဲ့လူတွေကနည်းနည်းအဝလွန်တဲ့လူတို့အဆီလိုရှိတဲ့လူတို့သွေးလိုရှိတဲ့လူတို့ပေါ့လေအဆီများနေလူတွေပေါ့။အဲ့လိုလူတွေမှာပိုပြီးတော့ဒီဖြစ်နိုင်ခြေရှိတယ်လို့ပဲသတိထားထားမှာပေါ့ဗျာ။ဒါပေမဲ့လို့တကယ်သူကဖြစ်လာပြီဆိုလို့ရှင်တော့ရင်ဘတ်မှာတင်းကျပ်တယ်ဆိုတဲ့ခံစားမှုရှိတဲ့လူတွေဘယ်ဘက်ရင်အုံမှာတော့ရင်ဘတ်အလေတဲတဲ့မှာအောင့်ပြီးတော့တင်းကျပ်တဲ့လူတွေနောက်ပြီးတော့အဲ့ဒီတင်းကျပ်မှုဟာလေခင်းကိုညှစ်ထားသလိုမေးစည်းအောက်အထိသွားပြီးတော့ညှစ်ထားသလိုအဲ့လိုခံစားရတဲ့လူတွေဒီကားလေးအဲ့ဒီနာကျင်မှုဟာလည်းရင်ဘတ်ရင်ုံတွေမှာမကောက်ဘူးပေါ့ဗျာလက်မောင်းလိုဘာလို့အထိကိုပြန့်သွားတယ်ဒီကားလေးကျတော့သူတို့ကအောင့်နေလို့ဘာလို့ပြောခဲ့တယ်မပြောတတ်တာလည်းဖြစ်တတ်တယ်လေဘယ်လိုလဲဆိုတော့ဥပမာလမ်းလျှောက်လိုက်တယ်ဒီနေ့အပင်ပန်းကန်လိုက်တယ်အဝိဆော်လိုက်တဲ့ကံမှာရင်ဘတ်ထဲမှာတင်းကျပ်ကျပ်ရှိတယ်ဆိုတော့အမျိုးအဲ့လက္ခဏာမျိုးတွေလာတယ်အလှည့်တိုင်းအောင့်ရမယ်လို့လည်းမဆိုလို့ဘူးပါဗျာ
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ကထူးခြားတဲ့ဒီကြိုသိနိုင်တဲ့လက္ခဏာတွေရှိသေးလားဆရာ
ကြိုသိနိုင်တဲ့လက္ခဏာဆိုတာကတော့ခုနဖြစ်နိုင်ခြေရှိတဲ့ဟာကအရေးကြီးဆုံးပါပဲဥပမာကျွန်တော်တို့တာမန်လူတဲ့စီးကြောယောဂရှိတဲ့လူမှာနှလုံးယောဂတောင်စီးကြောယောဂရှိတဲ့လူကိုတွေ့တိုင်းတွေ့တိုင်းဒီနှလုံးသွေးကြောချင်းယောဂရှိမှရှိကိုကျွန်တော်တို့စစ်ဆေးကြည့်ရမယ်နောက်ပြီးတော့သွေးထဲမှာဆက်လိုက်အစီများတဲ့လူမှာဆိုလို့ရှိရင်သွေးကြောချင်းယောဂရှိမှရှိကိုဒီထားလို့လို့တယ်အဲ့ဒါကြိုသိနိုင်တဲ့လက္ခဏာတွေပါပဲ
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာဒီသွေးကြောချင်းယောဂကိုကာကွယ်နိုင်တဲ့အနေအထားရှိသေးလားဆရာ
အာရှိပါတယ်နှလုံးသွေးကြောချင်းယောဂဟာဘာကြောင့်ဖြစ်ရတာလဲဆိုတော့နံပါတ်၁ကတော့ဒီငြိမ်နေတဲ့လူတွေမှာခိုင်ပြီးလှုပ်လှုပ်ရတဲ့လူမှာပုံပြီးဖြစ်များတယ်နှလုံးက exercise နဲ့ရှိတော့ဒါကြောင့်မလို့ဥက္ကမှာလမ်းလျှောက်တာတို့စက်ပေါ်မှာပြေးတာတို့စသဖြင့်ဓာရီယာကာကွယ်တဲ့နည်းတစ်နည်းပါလေ့ကျင့်ခန်းထိုင်တော့ဆိုတာယူနေရမယ်နောက်တစ်ခုကအစီတို့အရန်ရှော့စားပါမယ်အချိုလည်းအတက်နိုင်ဆုံးကျွန်တော်တို့ကရှော့ပြီးစားဖို့ဟာအင်မတန်မှအရေးကြီးပါတယ်နောက်တစ်ခုကသွေးတိုးဟာနှလုံးကိုထိခိုက်စေတဲ့ကြောင့်သွေးတိုးဟာရှင်သူကကုပေးရမယ်နောက်ပြီးတော့သွေးသွင်းမှာအစီရှိလာပြီဆိုရင်သူကတတ်မှတ်ထားတဲ့ normal level လောက်ဒီရောက်တဲ့အထိသေးတော့ခြင်းအပြင်ဒါတွေကကာကွယ်တဲ့သဘောတွေပဲလို့ပြောလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမရေကန္တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့မြမရေသုံးသက်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့ဆက်တီဆောက်မှုမျက်ရည်တင်မှုရေတွင်းတူးမှုစတာတွေကြောင့်စိုက်ပျိုးမေတိုးပွားပြီးရေတောက်သုံးမှုများပြားလာတာနဲ့အတူရေညစ်ညမ်းမှုနဲ့ရေအဆိပ်သင့်မှုတွေလည်းတိုးပွားနေတဲ့အကြောင်းကိုဦးအောင်ခင်နဲ့ကိုဇော်ဝင်းလိုင်တို့ကသုံးသက်တင်ပြထားပါတယ်ရှင်
တိုင်းသူပြည်သားကျန်းမာဖို့အတွက်ရေကောင်းရေသန့်ကိုတောက်သုံးနိုင်ဖို့လိုအပ်ပါတယ်။ဒါပေမဲ့ရေကောင်းရေသန့်ဟာအလိုအလျောက်ရောက်လာတာမဟုတ်ပါဘူး။ကမ္ဘာရေဒုမှာ300ခန့်နှုန်းသာတောက်ရေအဖြစ်သုံးနိုင်ပါလေ။ဒီ300ခန့်နှုန်းမှာ200ခန့်နှုန်းကရေခဲဖြစ်နေတာမို့ကမ္ဘာရေဒုရဲ့100ခန့်နှုန်းကတောက်ရေအဖြစ်အသုံးပြုနိုင်ပါလေ။ဒါကြောင့်မြေရေကန်ဆယ်နဲ့ရေတွင်းရေကိုပိုးမွှားအငြိအကျင်းနဲ့အစိပ်အတောက်ကင်းစင်အောင်လုပ်ပြီးမှသုံးဆွဲဖို့ဟာပြည်သူ့ကျန်းမာရေးအတွက်အလွန်အရေးကြီးပါလေ။ရေအရေးသွေးညံ့ရင်ယောဂဗျာထူပြောပါလေ။အစိုးရဆုံးနိုင်ငံစည်ရင်းဝင်မြန်မာမှာရေအရေးသွေးနဲ့ပတ်သက်တဲ့သတင်းအချက်အလက်ဆိုတာမရှိတဲ့လောက်ဖြစ်နေပါလေ။ နေပြည်တော်နဲ့ရန်ကုန်ကရေအေးသွေးစစ်ဆေးတဲ့စာရန်ကိုဂျပန်ပညာရှင်ဆာကာယီကတာအိုကနဲ့ဖူကူရှိရိုက2013မှာထုတ်ဝေပါတယ်။နေပြည်တော်ကစက်တွင်းတစ်ခုနဲ့ဆယ်နှစ်ခုကိုစစ်ဆေးပြီးရန်ကုန်မှာတော့ရေကန်နဲ့မြစ်တွေကိုစစ်တယ်လို့ဆိုပါတယ်။နေပြည်တော်ကပေးတဲ့ဆယ်ရေဟာအေးသွေးကောင်းတယ်လို့ဆိုပါတယ်။ရန်ကုန်ဝင်းကျင်ကမြစ်ရေကိုတော့တန့်စင်အောင်လုပ်ပြီးမှတောက်သုံးတင်တယ်လို့ဖော်ပြထားပါတယ်။
မြန်မာနိုင်ငံမှာ1040မြေတင်လုပ်ငန်း329ခုနဲ့ဆယ်မြောင်း1000ကျော်ကနေစိုက်ပျိုးလက်ရာတွေအတွက်ရေးပေးနေပါတယ်။ဒါပေမဲ့မြန်မာပြည်မှာအခုသုံးဆွဲတဲ့ရေပမာဏဟာရှိတဲ့ရေအရင်းအမြစ်ရဲ့900ခိုင်နှုန်းလောက်ပဲရှိတယ်လို့သိရပါတယ်။သုံးတဲ့ရေပမာဏမှာ8900ခိုင်နှုန်းဟာစိုက်ပျိုးရေးမှာသုံးပြီး800ခိုင်နှုန်းကအိမ်သုံး300ခိုင်နှုန်းကစက်မှုလုပ်ငန်းအတွက်ဖြစ်တယ်လို့သိရပါတယ်။ရေအသုံးအနည်းဆုံးစက်မှုလုပ်ငန်းဟာရေညင်ညောင်းအများဆုံးလုပ်နေပါတယ်။ရန်ကုန်ဆက်မှုဆောင်ဖြစ်တဲ့လိုင်တာယာနဲ့ရွှေပြည်သားကရေမြောင်းကိုစစ်ဆေးကြည့်တဲ့အခါမှာခဲစိတ်နဲ့အာဆာနစ်စိန်တက်လွန်ကဲနေတာတွေ့ရတယ်လို့စိန်လန်းဆိုပြီးအမိမိအသင်းကဆိုပါတယ်လိုင်တာယာကရေစိုးဟာပန်းလိုက်မြစ်ထဲစီးဆင်းတာမို့မြစ်ရေသုံးသူတွေကိုအန္တရာယ်ဖြစ်စေပါတယ
်ဆက်မှုဆောင်ကစွန့်ပစ်တဲ့ရေစိုးကြောင့်အမရပူရာမြို့နယ်တောင်တမန်အင်းကငါးတွေဒေကုန်ပါတယ်အင်းရေမှာခဲစိတ်တင့်တဲ့နှုံးဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့စံချိန်နဲ့အစာပေါင်း90လောက်ပူများနေပါတယ်ကဲစိတ်တင်တဲ့ငါးတွေစားသုံးတဲ့အထည်ပါသွားနိုင်ပါတယ်။အင်းလေးကံကတောက်ရီကိုဓာခွဲကြည့်တဲ့အခါအစိတ်ဓာတ်အတော်များများပါဝင်နေတာတွေ့ရပါတယ်။ကဲစိတ်တင်တဲ့နှုတ်ဟာကမ္ဘာ့ကျန်းမာရေးအဖွဲ့ကသတ်မှတ်ထားတဲ့အစာပေါင်း100လောက်ပူများနေပါတယ်။အင်းလေးကံရေရင်မြန်းတဲ့အတွက်ရေပေါ်ရွာတွေမှာအရေးပြားယောဂဖြစ်ပွားပါတယ်။ကဲစိတ်တင်တဲ့ရေကိုတောက်ရင်ကျန်းမာရေးထိခိုက်ပြီးသွေးရောယောဂဖြစ်စေပါတယ်။အင်းလေးရေဟာတောက်သုံးဖို့မတင်ကြောင်းနိုင်ငံသားအဖွဲ့တွေကလည်းလေ့လာတွေ့ရှိပါတယ
်။တနင်္သာရီတိုင်းရေပြူမြို့နယ်ကံပေါက်ကျေးရွာမှာဒဲလ်ကိုတပ်တုကုမ္ပဏီရဲ့စွန့်ပစ်ရေကန်ကျိုးပေါက်တာကိုဒေသခံတွေလွန်ခဲ့တဲ့လကကန့်ကွက်ဆန္ဒပြကြပါတယ်။မနစ်ကလည်းစွန့်ပစ်ကန်ကျိုးပေါက်ပြီးနှုံးရေစိုးတွေထွက်လာလို့ဆယ်နှစ်အရွယ်ကလေးငယ်တဦးသေဆုံးရပါတယ်။ကုမ္ပဏီကရော်ကြေးကျ30ပေးပြီးဆက်လုပ်နေရာကဇန်နဝါရီလကဒုတိယအကြိမ်စွန့်ပစ်ရေကန်ကျိုးပေါက်တာဖြစ်ပါတယ်။ရင်ရှင်စီးပွားရေးနဲ့ပြည်သူ့ကျန်းမာရေးပဋိပက္ခဖြစ်ရမှာပြည်သူဘက်ကတုံ့ပြန်နိုင်အောင်88မျိုးဆက်အဖွဲ့အစည်းကဆောင်ရွက်ပေးနေကြောင်းသိရပါတယ်။စက်ယုံရဲ့စွန့်ပစ်ရေးကိုအန္တရာယ်ကင်းအောင်လုပ်ပြီးမှမြစ်ထဲစွန့်ပစ်တဲ့ကုမ္ပဏီဥယျာဉ်ဟာဆယ်ရာခိုင်နှုန်းသာရှိကြောင်းသိရပါတယ်။ဒါကြောင့်ရေစိတ်သိမ့်မှုဟာသိရတာတဲ့အစာပေါင်းများစွာပုံများနိုင်ပါတယ
်။1988မှာစေအစိုးရတက်ချိန်ကစပြီးမြေအောက်ရေကိုတောက်သုံးရေဖြစ်သုံးဆွဲနိုင်အောင်ရည်တွင်1000ကျော်လက်ရိုက်တွင်2000ကျော်နဲ့ရည်တွင်စုစုပေါင်း38000ကျော်တူးပေးနိုင်ခဲ့တယ်လို့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝက်ဘ်ဆိုက်မှာဖော်ပြပါတယ်။ဖြူဖွေးပြီးအရသာရှိတဲ့ရေကိုပြည်သူတွေတောက်သုံးနေတဲ့ဓာတ်ပုံတွေကိုလည်းတွေ့ရပါတယ်။မတွေ့နိုင်တာကတော့တွင်းရေမှာအာဆနစ်အစိတ်ဓာတ်ပါဝင်နေတဲ့အဖြစ်ပါပဲ။အာဆနစ်စိန်ဓာတ်ဟာအနက်အရသာမရှိတဲ့အတွက်သိဖို့ခက်ခဲပါတယ်။အာဆင်နစ်အစိတ်ဓာတ်တင့်တဲ့ရေကိုမတောက်သုံးမိဖို့လိုအပ်ပါတယ်။2009ခုနှစ်ကသာပေါင်း၄မျက်နှာဟင်္ဒရာနဲ့ကျုံပျော်မြို့နယ်တွေမှာတောက်ရွေတွင်2000နီးပါးကို UK ကလေးကေဇေးရေးအဖွဲ့ကစစ်ဆေးတဲ့အခါမှာတဝက်လောက်ဟာအာဆင်နစ်အစိတ်တင့်နေတာတွေ့ရတယ်လို့ဆိုပါတယ်။ခုနကတမကကလေးရန်ပုံငွေအဖွဲ့မနစ်ကစစ်ဆေးတဲ့အခါမှာလဲမြို့ဝကျုံပေါ်မှာအာဆင်နစ်အစိတ်တင့်မှုတွေရှိကြောင်းသိရပါတယ်။အာဆင်နစ်စိန်ဓာတ်ဟာသွေးဆဲတိဆောက်မှုကိုအထောက်အကူပြုပေမဲ့လွန်ခဲ့လာတဲ့အခါမှာအစိတ်ဖြစ်ပြီးသွေးဆဲကိုပျက်စီးစေပါတယ်။ဒါကြောင့်ရေထဲမှာအာဆင်နစ်စိန်ဓာတ်ပါဝင်တဲ့အတိုင်းအတာကိုသိနိုင်ဖို့ဟာပြည်သူ့ကျန်းမာရေးအတွက်အလွန်အရေးကြီးပါတယ်ခင်ဗျာ။
မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့စနေနေ့ရဓာတ်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင
်။ဒေါ်စန်းစုကြည်တမရဖြစ်ဖို့ကိစ္စမှာခြေကံဥပဒေကိုစိုင်းငံ့ပြင်ဆင်ဖြစ်ဆွတ်ပြောင်းလဲစရာမလိုပဲ။ဒါသမီးနဲ့ချွေးမတွေမြန်မာနိုင်ငံသားဖြစ်ပြောင်းလဲခံယူလက်ယုံနဲ့ပြဿနာတွေအားလုံးပြေလည်သွားမှာပါလို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကအပြောအယူကိုပြောထားပါတယ်။ဒါကိုကျွန်တော်တို့သောတာရှင်တွေကသဘောတူပါသလားဒေါ်ဆန်းစုကြည်သမရဖြစ်ရေးကြုံတွေ့နေရတဲ့အကျက်တဲကိုပြေလည်ဖို့ဒီနီးလန်းဟာအကောင်းဆုံးဖြစ်ရှင်နည်းဖြစ်တယ်လို့လက်ခံကြပါသလားအခုလာမယ့်စနေညတရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ဒီနေ့ညဓာတ်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထမှန်ဖိတ်ခေါ်ပါရစေ။အခုတော့တိုင်းရင်းသတင်းလွှာရဲ့အလှည့်ရောက်ပါပြီ။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေကတင်ဆက်ထားပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝန်တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့NCA လက်မှတ်မထိုးနိုင်သေးတဲ့ UNFC တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကနေကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအလုပ်ယုံဆွေးနွေးပွဲတရက်ကိုထိုင်းနိုင်ငံမှာကျင်းပခဲ့ပါတယ်။ရခိုင်တပ်မတော်နဲ့ပတ်သက်မှုနဲ့ဖမ်းဆီးထားသူ12ဦးကိုကြောက်တော်မြို့နယ်ရဲတပ်ဖွဲ့ကလွှဲပြောင်းပေးလိုက်ပြီးဆိုတာနဲ့လက်ရှိတိုင်းရင်းသားမီဒီယာအခန်းကဏ္ဍအခြေအနေနဲ့စိန်ခေါ်မှုတွေပဲလို့ရှိနေပါတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါတနင်္ဂနွေလုံးအပြစ်ခတ်ရက်စေးစာချုပ်မူချမ်း NCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားနဲ့ကန်အဖွဲ့အစည်းတွေကနေလာမဲ့အစိုးရတင်တဲ့ငင်းချမ်းရေးနဲ့နိုင်ငံရေးဆိုင်ရာဆွေးနွေးရေးမှာအဓိကချက်တွေဖြစ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအတွက်အလုပ်ယုံဆွေးနွေးပွဲတရက်ကိုထိုင်းနိုင်ငံမှာကျင်းပခဲ့ပါတယ်လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စနဲ့ဆက်လျင်းလို့မြန်မာအစိုးရတပ်မတော်ဘက်ကတင်ပြထားတဲ့လက်နက်ဖြတ်သိမ်းရေးခေါ် DDR စနစ်ကိုတိုင်းရင်းသားလက်နက်ကိုင်တွေဘက်ကနေလက်မခံလို့နီလန်းရှာဖွေနေတယ်လို့လဲ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်တိုင်းရင်းသားတွေအနေနဲ့အစိုးရအပေါ်အပြည့်အဝယုံကြည်မှုမရှိသေးတဲ့အနေအထားကြောင့်ပြည်နယ်တိုင်းမှာပြည်နယ်ကာကွယ်ရေးတပ်ဖွဲ့ပုံစံမျိုးဖွဲ့စည်းဖို့လိုလားတယ်လို့လဲနိုင်ဟန်တာကပြောပါတယ်ဖေဖော်ဝါရီလ14ရက်နေ့ကနေ16ရက်နေ့ထိကျင်းပခဲ့တဲ့ဆွေးနွေးပွဲမှာညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ပီတွင်းကညညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကကိုယ်စားလှယ်စုစုပေါင်း40ကျော်တက်ရောက်ခဲ့ပါတယ်
။ရခိုင်တပ်မတော်နဲ့ဆက်ဆက်တဲ့ဆိုပြီးတန်တရားနဲ့ဖမ်းဆီးထားတဲ့သူ12ဦးကိုစစ်ဖက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကနေရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရဲတပ်ဖွဲ့ကိုလွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်။ဖေဖော်ဝါရီ10ရက်နေ့မှာမတရားတင်ဆက်သွယ်မှုပုံမှန် 18 တက်နဲ့တရားစွဲဆိုခံရတဲ့လူတွေကိုကြောက်တော်ရဲစခန်းကိုလွှဲပြောင်းပေးခဲ့တာပါ။ဖမ်းဆီးခံရတဲ့သူတွေဟာကြောက်တော်မြောက်ဦးမင်းပြဘုံနှကျွန်းရသေးဆောင်စတဲ့မြို့တွေကရခိုင်လူငယ်တွေဖြစ်ပြီးတော့ကျမ်းမာရေးမကောင်းတဲ့သူတချို့ရှိနေတယ်လို့လဲကြောက်တော်မြို့ခံတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ဧပြီလကကြောက်တော်မြို့နယ်ပြီးချောင်းအထက်ပိုင်းမှာမြမတမတော်နဲ့ရခိုင်တမတော်တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်ရခိုင်လူငယ်30ခန့်ဖမ်းဆီးခံခဲ့ရပြီးအဲ့ဒီထဲက73ဦးဟာအခုချိန်ထိကြောက်တော်မြို့နယ်တရားရုံးမှာတရားရင်ဆိုင်နေရပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာဖြစ်ပွားခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အချင်းချင်းပဋိပက္ခတွေကြောင့်စစ်ဘေးရှောင်တွေတနေ့တခြားများပြားလာနေတဲ့အခြေအနေပေါ်တွေးဆုံဆွေးနွေးရင်းနီးလန်းနဲ့အပြေရှားကြဖို့ရှမ်းနိုင်ငံရေးပါတီတွေကနေတိုက်တွန်းခဲ့ပါတယ်ဖေဖော်ဝါရီလ18ရက်နေ့မှာကြားဖြူပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကနေတိုက်ပွဲကြောင့်အနာဂတ်မှာဖြစ်ပေါ်လာနိုင်မယ့်နိုင်ငံရေးစီးပွားရေးလူမှုရေးပြဿနာတွေရှောင်ရှားနိုင်ဖို့လက်နက်ကိုင်အဖွဲ့တွေတွေးဆုံဆွေးနွေးကြဖို့ကြေညာချက်ထုတ်ပြန်ခဲ့တာပါပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကစပြီးတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တောင်ပလောင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေခဲ့တာကြောင့်ကြောင်မဲမြို့နယ်အတွင်းမှာစစ်ဘေးဒုက္ခသည်3000ကျော်တိမ်းရှောင်နေကြရပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့လည်းရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့စစ်ဘေးဒုက္ခသည်အရေးကိစ္စကိုပြည်သူလူထုအစည်းအဝေးမှာအရေးကြီးအဆိုတင်သွင်းခဲ့ပါတယ်။
မုံပြင်းနယ်တွင်တောင်သူလယ်ထမားဖွဲ့နှင့်မြေယာတုံးကျသူများရဲ့မြေယာခွေရေးဆိုင်ရာနှိနှောဖလှယ်ပွဲတရက်ကိုဖေဖော်ဝါရီလလယ်မော်လမြိုင်မြို့မှာကျင်းပခဲ့ပါတယ်။လက်ရှိနိုင်ငံတော်ဆိုရကနေပြဋ္ဌာန်းထားတဲ့စသမကြေမြောက်အမျိုးသားမြေအတုံးကျမှုမူဝါဒမူကြမ်းလေယာမြေဥပဒေမြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေတောင်သူလယ်ထမားခွေရေးကာကွယ်ရေးဥပဒေရဲ့အာဏာချက်အာဏာချက်တွေကိုအဓိကထားဆွေးနွေးနေကြတယ်လို့ပြည်မြောက်ရေးကော်မတီတွေကပြောပါတယ်။မုံမြင့်နယ်သွင်းမှာ1995ခုနှစ်နောက်ပိုင်းမှာစစ်သားပါဝင်ကုမ္ပဏီတွေကနေလေယာဉ်မြေသိမ်းဆည်းမှုတွေပြုလုပ်ခဲ့ပေမဲ့လည်းထိရောက်တဲ့ဖြည့်ဆည်းမှုပေးတာမျိုးမရှိခဲ့ဘူးလို့နှီးနှောဗလဲပွဲဖြစ်မြောက်ရေးတာဝန်ခံနိုင်စဝေါ်မွန်ကပြောပါရယ်ဒီဆွေးနွေးပွဲမှာမုံမြင့်နယ်ကမွန်ကရင်တောင်သူလယ်ထမားကိုယ်စားလှယ်တွေ Mia Yi Lu Shaduri, Taninda Yi Dandi Raji, Tawe Muga Guzelarine, Mia Ubi Pinyashu in the Pawe, Susupong Shisseu, Tayo Sunu Kejavare.
Shandayan Damia Democratic Party, Boho Drapet Dreamu, Pitulu Togos Le Hound, Sam Mountain Ha, Party Pigani, Nocto Quint, Denibare, Lutus had not dying, Shambati in a coop, Bubang Yim Lonai Naye, Japu Party Ye, Binet Soya Port Nanga Ye, Yue Jet at Dime, Low Sound Nilo. No pressa, didn't like Dalo, Simon Dinga, Biovare, Dabin, Japu Badi Ye, Take Dan Japu Gomuni, Limited Ye, Managing Director, Ya Tuganile, No Trek Kebare, Akulo, No Trelada Ha, Bedu Yep, P. A. B. Mujam, Hobe, Mimi Sanda, Ya, No Treda Pippi, Be Badi Rego, Mamu, when they bear, Mildae, Lumu Yelong and Rego Bear, Look and Dramelo, Duga Sobare.
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါမြန်မာနိုင်ငံကတိုင်းရင်းသားပေါင်းစုံနဲ့ဖွဲ့စည်းထားတဲ့တိုင်းရင်းသတင်းမီဒီယာ၁၆ထအချိန်မြောက်နေ့လခန်းကိုရခိုင်ပြည်နယ်မြောက်ဦးမြို့မှာဖေဖော်ဝါရီလ၁၄ရက်နေ့ကနေ၁၆ရက်နေ့အထိကျင်းပခဲ့ပါတယ်လက်ရှိတိုင်းရင်းသားမီဒီယာအခမ်းကဏ္ဍအခြေအနေနဲ့စိန်ခေါ်မှုတွေဘယ်လိုရှိနေပါသလဲဆိုတာကိုမောင်အေးကနေအခုလိုစုစည်းတင်ဆက်ထားတ ီတာရှော့ဥခိုင်မြတ်ကျော်ကအခုလိုပြောပါတယ
်မြန်မာပြည်ထဲမှာရှိတဲ့တိုင်းမီဒီယာတွေရဲ့အခန်းငန်းနဲ့ကိုပြောမယ်ဆိုရင်အဓိကတော့ဟောဒီအမြဲအစမ်းထက်ကိုဒေတာကွန်ပျူတာတွေကိုအမျိုးသားရဲ့အမြင်နဲ့လုံနေကြတဲ့တိုင်းမီဒီယာပဲများတယ်အဲ့ဒါအမြဲအစမ်းတို့စီးပွားရေးအတွက်တို့လုံနေတဲ့အဲ့ဒီတိုင်းမီဒီယာနေတော့ဗောလေ
လာရှိတိုင်းရင်းသားမီဒီယာအတွက်မှာလုံခြုံရေးအတွက်ဥပဒေပြဋ္ဌာန်းဖို့လိုတယ်လို့မြက်ကြီးနာဂျာနဲ့အေဒီတာရှော့ဆိုင်မိုက်ကအခုလိုပြောပါတယ
်ဒီမီဒီယာတော့အသက်ကိုမဝင်သေးရပါအခုရေးဆွဲတဲ့လူတွေကိုယ်တိုင်ဥပဒေကိုတကယ်အတိပြုပေးတဲ့အစိုးရတွေကိုယ်တိုင်ဒီဥပဒေကိုကျင့်သုံးဖို့လိုတယ်အဲ့ဒါမှပဲမီဒီယာရဲ့အခန်းကဏ္ဍပြီးရင်တင်းထောက်တွေရဲ့လုံခြုံရေးပို့ပြီးစိတ်ချရမယ်လို့ထင်တယ်
အဲ့ဒီညီလာခင်မှာပြည်နယ်လွှတ်တော်တွေမှာတဏ္ဍရယူဖို့ခက်ခဲတာတွေအမျိုးသမီးတဏ္ဍထောက်တွေရဲ့ကန္တအစိုးရတိုက်လက်ထက်မှာလွတ်လပ်စွာပြောဆိုခွင့်ဗယံဇတ္တဆရာလာရှိရခိုင်ပြည်နယ်အခန့်ကန္တနဲ့တိုင်းရမီဒီယာများမှတဆန့်ညှိရှင်းရင်းနဲ့အမျိုးသားပြည်လေသမ်းမြေစီတို့စတဲ့ခေါက်ဆိုင်တွေနဲ့ဆွေးနွေးခဲ့ကြပါတယ်တိုင်းရမီဒီယာတွေတီထတိုးတက်လာအောင်အစိုးရဘက်ကအကူအညီတွေလိုအပ်တယ်လို့လည်းဥခိုင်မြကျော်ကအခုလိုစပြောပါတယ
်ဆိုတော့အကူအညီကတော့သူတို့မျိုးတော့မဟုတ်ဘူးလို့ရပါဘူးဒါကတိုင်းရင်းသားမဖွန်ပြောတဲ့မတိုးတက်တဲ့တိုင်းရင်းသားတွေတကမီဒီယာတွေဟောပြောတိုးတက်မယ်ဆိုရင်နိုင်ငံတော်ဆိုကစီမံရေးနဲ့ရှားပြီးတော့သူတို့ပရိုဂရမ်တွေဆွေးနွေးပြီးတော့သူတို့လုပ်ဖို့လိုတာပေါ့မြို့သားရဲ့အမြင်နဲ့ကိုဒေတာဖွန်ပြောတိုးတက်ရဲ့အမြင်နဲ့လုပ်နေတဲ့ဟိုဟာဆိုတော့မျက်လင့်မရှိတဲ့အတွက်ပေါ့နော်အဲ့ဒီရေရှင်မှာအဲ့လိုတောက်ပတ်ကူညီမှုလည်းမရနိုင်ဘူးပြီးရင်ဒီ marketing မရှိဘူးပြီးရင်ဒီကျန်ရည်မရဘူးဆိုရင်တော့ရက်တင်ဖို့တော့တော်တော်ခက်ခဲရှိတာပေါ့
ညီလာခံကိုပြန်ကြားရေးဝန်ကြီးဌာနရဲ့အမြင့်တန်းတွန့်ဝင်ဦးတင်ဆွေလည်းတာရောက်ခဲ့ပြီးပြည်သူ့အတော့အကျိုးရှိမဲ့တဲ့တွေရေးသားဖော်ပြနိုင်ဖို့အတွက်စီးပွားဖြိုင်မဟုတ်တဲ့ community media တွေပေါ်ထွန်းလာဖို့လိုတယ်လို့ပြောဆိုခဲ့ပြီးပြန်ကြားရေးဝန်ကြီးဌာနရဲ့ပြုပြန်ပြောင်းလဲရေးလုပ်ငန်းဆိုင်တွေကိုလည်းရှင်းပြခဲ့ပါတယ်ညီလာခံနောက်ဆုံးနေ့မှာတော့တိုင်းရင်းသားဒေသတွေမှာအခြေဆိုင်တဲ့မီဒီယာတွေတိုးတက်လာအောင်အထောက်အပံ့တွေလိုအပ်တာတွေအမျိုးသမီးသတင်းထောက်တွေပါဝင်လာရေးလက်နက်ကိုက်ပဋိပက္ခတွေချုပ်ညင်းပြီးအမျိုးသားပြန်လည်သိမ်းမြေလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်ကြဖို့လွတ်လပ်စွာသတင်းရယူရင်းနဲ့သတင်းသမားတွေရဲ့လုံခြုံရေးစားတွေအချက်တွေကိုကြီးညာရှာထုတ်ပြီးတောက်ဆိုခဲ့ကြပါတယ
်ဆက်လက်ပြီးတော့ရခိုင်ပြည်နယ်မြောက်ဦးမြို့မှာကျင်းပခဲ့တဲ့တိုင်းရင်းမီဒီယာညီလာခံကနေတိုင်းရင်းသားမီဒီယာတွေမှာအမျိုးသမီးသတင်းထောက်တွေရဲ့ပါဝင်မှုအခမ်းကဏ္ဍရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲနဲ့စိန်ခေါ်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။လက်ရှိမီဒီယာလောကမှာအမျိုးသမီးတွေပါဝင်မှုအနေထားနဲ့ကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေကိုတော့မိရင်စနိုင်းကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်။
တိုင်းဒါမီဒီယာတွေမှာအမျိုးသမီးသတင်းထောက်သူရဲ့ပါဝင်မှုအခမ်းကဏ္ဍနဲ့ပတ်သက်ပြီး KIC ကရင်သတင်းဌာနရဲ့အဒီတာချုပ်နမ်ဖိုကေကအခုလိုပြောပါတယ
်။ထုံကြည့်မှာဆိုလို့ရှိရင်အမျိုးသမီးသတင်းထောက်ပါဝင်မှုတွေကအားအများကြီးနည်းနေသေးတယ်။အဲဆိုတော့ဒီနှစ်ပိုင်းပြောမှာပေါ့နော်ပါဝင်မှုရဲ့ဥဆောင်မှုနှစ်ပိုင်းရှိမှာဆိုတော့အဲပါဝင်မှုမှာဆိုတော့တော်တော်အားနည်းမှုရှိသေးတယ်။နောက်တစ်ခုကတချို့တိုင်းဒါမီဒီယာတွေမှာဆိုလို့ရှိရင်လုံးဝမရှိသလောက်ဖြစ်နေတယ်။ဒီဥစ္စာကအမျိုးသမီးနဲ့ပတ်သက်တဲ့သတင်းတွေရေးသားဖော်ထုတ်မှုမှာဆိုလို့ရှိရင်လည်းဒါအားနည်းချက်ကိုဖြစ်စေတာပေါ့နော်
။လက်ရှိနေသားရတိုင်းရင်းသားမီဒီယာတွေမှာအမျိုးသမီးသတင်းထောက်တွေရဲ့ပါဝင်မှုတစုံတရာရှိတယ်ဆိုပေမဲ့လည်းတိထက်ပိုပြီးလက်သွဲခိုယူသွားဖို့လိုတယ်လို့နမ်ဖိုကေကဆက်ပြောပါတယ်
။အမျိုးသမီးသတင်းထောက်တွေကအများသောအားဖြင့်မိသားစုရဲ့နားလည်ပေးမှုတွေအများရှိတာအားအနေတာပေါ့နော်။ဟောပံ့ပိုးမှုလည်းအားနဲ့အဲ့ဒီအခြေအနေတွေကိုဖြည့်ဆည်းမှုတွေ့ကြလို့ရှိရင်ကိုယ့်ရဲ့မီဒီယာမှာပါဝင်မှုလှုပ်ဆောင်ချက်တွေကိုနားလည်ပြီးတော့ကိုယ့်အမျိုးသမီးသတင်းထောက်အချင်းချင်းဖြစ်စေခုလက်ရှိစီနီယာကြားနေတဲ့မျိုးသမီးသတင်းထောက်အယ်ဒီတာတွေဖြစ်စေပေါ့နော်ဒီလက်တွေခေါ်ဆောင်ခြင်းအားဖြင့်တစုံတရာပြမနှိမ့်သိမ့်ကြအားဖြင့်ပေါ့နော်ဝယ်ဖို့ပုံလှုပ်ဆောင်မယ်ဆိုလို့ရှိရင်တော့ဒီထက်ပိုပြီးတော့အကောင်းလာနိုင်တယ်
အမျိုးသမီးသတင်းထောက်သူအနေနဲ့သတင်းရယူရမှာလုံခြုံမှုမရှိသေးဘူးလို့မြကြီးနားကြတဲ့အရီတာကျောက်စိုင်းမိုင်ကအခုလိုပြောပါရတယ်။
အမျိုးသမီးခန့်ကဏ္ဍပါရိုင်ဆိုင်ခေါ်မှုရှိလေပါရိုင်အခက်အခဲရှိနေလဲဆိုရင်အခုထွက်နေတဲ့ဟိုမီဒီယာလောကအမျိုးသမီးတွေကိုလုံခြုံမှုမပေးနိုင်ဘူးအမျိုးသမီးတွေကိုပဲလာလို့ပြောရအမျိုးသားတွေလည်းလုံခြုံမှုမပေးနိုင်ပါဘူး PNN ကနောက်ဆုံးနေ့မှာတော့တိုင်းဒါမီဒီယာသတင်းဓမ္မတွေရဲ့လုံခြုံရေးနဲ့လွတ်လပ်စွာသတင်းရယူခွင့်အတွက်သတင်းမီဒီယာကောင်စီကနေဥပဒေအရအကာအကွယ်ပေးဖို့နဲ့အစိုးရအသင့်အနေနဲ့မီဒီယာတွေကိုလွတ်လပ်စွာသတင်းရယူခွင့်ပေးဖို့ကိုလည်းတိုင်းဒါမီဒီယာညီလာခံကနေကြေညာချက်ထုတ်ပြီးတောင်းဆိုထားပါတယ်။
အခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါ။ တနင်္ဂနွေနေ့အပြစ်ခတ်ရက်စေးစာချုပ်မူကြမ်း NCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကနေကောက်ွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေအတွက်အလုပ်ယုံဆွေးနွေးပွဲတရက်ကိုထိုင်းနိုင်ငံမှာကျင်းပခဲ့ပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။ နောက်တည်ရင်ပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟောင်ပါရှင်။
ထိုင်းနိုင်ငံအခြေစိုက်BNI အဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်ကကြေညာပေးပါမယ်။နိုင်ငံသားဆက်ဆံရေးတိုးမြင့်မှုနဲ့ကျူဘာပြည်သူတွေရဲ့ဘဝတိုးတက်ဖို့ကြိုးပမ်းတဲ့အနေနဲ့နောက်လာမှာကျူဘာနိုင်ငံကိုသွားမယ်လို့သမ္မတဘရိတ်အိုဘားမားကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်။ ကွန်မြူနီအစိုးရခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့အခါလူခွင့်ရေးကိစ္စကိုလည်းထည့်သွင်းပြောကြားသွားမှာဖြစ်တယ်လို့သမ္မတဥပမာကသူ့ရဲ့ Twitter လူမှုကွန်ရက်ဆက်မျက်နှာမှာရေးသားထားပါတယ်။နှစ်ပေါင်း90အတွင်းအမေရိကန်သမ္မတတဦးအနေနဲ့အခုလိုကျူဘာနိုင်ငံကိုသွားရောက်တာဖြစ်ပြီးအမေရိကန်ကျူဘာဆက်ဆံရေးကဏ္ဍသက်ဖွင့်လှစ်ဖို့နဲ့နိုင်ငံသားတွေအချင်းချင်းကြားအပြန်အလှန်ကုံသွယ်ဖို့နောက်ခရီ ma turaki sipat tong karzi kalan mong ne takkai mu chang di sit da 6 u ti song twa pi lo danyan yadu ri le shi de lo cnn tanin ma phaw pya ba de siria nangai myaw pai ma turaki sit dak ka le chang takkai mu ri pi lo ni chin ma aku lo naw tha takkai mu phit bwa da phit ba de turaki nangai myo ro ankara myo le ma lu paw 28 u ti song pi da zin ne chi danyan yad twa si de ka bon phaw khwe mu ma tawon shi tu ri ko let sa che twa me lo turaki tamara reset tape r1 ga di ma ni rong ga pyo cha tha ya ba de ဒီ ဂျမ်ပတ် သမားဟာ PKK ခတ်တဘုံနေနဲ့ ဆက်ဆက်မှု ရှိတဲ့ ဆီးရီးယား နိုင်ငံသား ဆလီ နဂျာ ဖြစ်ပြီး အဲ့ဒီသူဟာ YPG ဆီးရီးယား ခတ်တဘုံ အဖွဲ့ဝင် ဖြစ်တယ်လို့ တူရကီ ဝန်ကြီးချုပ် အာမက် ဒါဗူတာဂလူက ဒီ ရုပ်မြင်သံကြား ကနေ ဒီကနေ့မှာ ပြောကြားထားတာ ပါ အဲ့ဒီ အဖွဲ့ နှစ်ဖွဲ့ လုံးကို ဂျမ်ပတ် အဖွဲ့စည်းတွေ အဖြစ် တူရကီက သတ်မှတ်ထားတာလည်း ဖြစ်ပါတယ် လာမယ့် အမေရိကန် နဲ့ တောင်ကိုရီးယား ပူရဲစီးရဲလေ့ကျင့်မှုဟာအကြီးမားဆုံးဖြစ်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးအရာရှိတွေကပြောပါရတယ်။ဒါဟာမြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ဖောက်ခွဲမှုနဲ့ပယ်ရင်တဲ့ဒုံးကျည်စမ်းသပ်ပြစ်လို့ပြီးတဲ့နောက်နှစ်နိုင်ငံကြားဆက်ဆံရေးအရှိန်မြင့်တင်းမာလာတဲ့လက္ခဏာလည်းဖြစ်ပါရတယ်။အမေရိကန်တပ်ဖွဲ့ဝင်သတောင်းခွဲလောက်ဟာနောက်လာတဲ့မှာ ဆီးရီးယားမြောက်ပိုင်းကလူသေးပျောက်ရှိခဲ့တဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့နယ်စည်းမထားဆောင်များအသင်း MSF ကဒီကနေ့တောင်းဆိုလိုက်ပါတယ်။အခုသတင်းပတ်အတွင်းကလေကြောင်းတိုက်ခိုက်မှုကြောင့်ဆေးရုံထိမှန်ပျက်စီးသွားပြီးလူ25ဦးသေဆုံးသွားပါတယ်။ဒီတိုက်ခိုက်မှုဟာဒေသရင်းစီးရေးလို့ရှားမှုတွေအရှိန်မြင့်လုပ်နေတဲ့ဆီးရီးယားအစိုးရကိုဦးဆောင်တဲ့ညွန်မောင်းအဖွဲ
ပြည့်ပြီး engineer ကတော့ Cedric Franklin ဖြစ်ပါတယ်။ View American တန်ညာဘက်မြန်မာဘာသာအစီအစဉ်ကို မြန်မာ စံတော်ချိန်ည 9:00 ကနေ 10:00 အထိ line to meter 24 25 30 နဲ့ 50 နဲ့ line la meter 190 တို့ကနေ ဓာတ်ရိုက် ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကို အားပေးနားဆင်တဲ့အတွက် သူပဲ ကျေးဇူး တင်ပါတယ်။ ကျမရှားဖုံပါ။
This program has come to you from the Voice of America, Washington.